Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2015ခုနှစ်ဩဂုတ်လ28ရက်တောက်ကြနေ့ညဘက်အစီအစဉ်လေးကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီနေ့စံတန်ဒီလိုင်းလိုမီတာ24 25 32 50တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်ပါပါ
မင်္ဂလာပါခင်ဗျာကျွန်တော်ရောအောင်ပါဒီကနေ့ညဘက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ညာပေးသွားမှာပါဒီအမေရိကန်ပြည်ထောင်စုတောင်ပိုင်း New Orleans မြို့မှာလူတွေထောင်ထဲချီသေဆုံးခဲ့ရတဲ့ Katrina Hurricane မုန်တိုင်းတိုက်ခိုက်တာ10နှစ်ပြည့်အထိမ်းအမှတ်မှာအမေရိကန်သမ္မတ George W. Bush ကဒီကနေ့စကားပြောဖို့ရှိနေတာဒီကမ္ဘာထလောင်းမှာ stock ဈေးကွက်တွေမတည်မငြိမ်ဖြစ်ပြီးနောက်ဒီကနေ့ဒီအမေရိကန်ဈေးကွက်ကိုပြန်လည်ဖွင့်လိုက်တဲ့အခါမှာတော့ American stock ညွှန်းကိန်းတွေကျဆင်းနေတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ဝင်းအောင
်ရေဟုတ်ကဲ့ပါခင်ဗျာတလင်းတမင်အားဥပဒေဂျမ်းနဲ့ပတ်သက်ပြီးဥပဒေဂျမ်းအရဘယ်လိုအရေးယူမှုတွေရှိလာနိုင်မှာပါလဲ
အမျိုးသမီးတဦးနဲ့အမျိုးသားတဦးအိမ်ဆောင်ကျပြီးတဲ့နောက်ပိုင်းအမျိုးသားဒီအခြားနေရာတစ်ခုခုမှာနောက်ထပ်အမျိုးသမီးတဦးနဲ့ living together နေထိုင
်ဒီအကြောင်းကိုသတင်းတွေပြပြချင်းမှာတင်ပြသွားဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နှီးပညာနဲ့သုတဆုံလင်အမေရိကန်တခွင်စာရာတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကကြီးညာပါမယ်ခင်ဗျာ
ဟန်ဂရီနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဩစတြေးလျနေဆက်အနီးအဝေးပြည်လမ်းမပေါ်ကထရက်ကားထဲမှာလူ82ဦးအသက်ရှူမွန်းကျပ်သေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တံတရာရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါရယ်ဒီထက်က2ဦးကဘူဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ချန်တဲ့ဦးကဟန်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အာဏာပိုင်တွေကဒီကနေ့မနက်ပိုင်းမှာပြောဆိုလိုက်တာပါအစောပိုင်းကတော့သေဆုံးသူအရေအတွက်ဟာ20ကနေ50အတွင်းသာရှိမယ်လို့ခန့်မှန်းထားပေမဲ့ဒီကနေ့မှာတော့သေဆုံးသူ82ဦးထိရှိတယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါရယ်အဲ့ဒီထဲမှာအမျိုးသား59ဦးအမျိုးသမီး10ဦးနဲ့ကလေး4ဦးပါဝင်ပါတယ်။သေဆုံးသူတွေနဲ့အတူစီးရီးယားခီးသွားလက်မှတ်တချို့ကိုတွေ့ရကြောင်းဩစတြေးလျနိုင်ငံဘာဂျာလန်ဒီတာရဲ့အကြီးအကဲကပြောပါတယ်။သေဆုံးသူတချို့ဟာစီးရီးယားပြည်ရင်းစစ်ရန်ကနေထွက်ပြေးလာတဲ့ဒုက္ခသည်တွေဖြစ်နေကြောင်းလည်းခန့်မှန်းကြပါတယ်။ဥရောပဒေသမှာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးကြုံတွေ့ရတဲ့ဒီရွှေပြောင်းဒုက္ခသည်တွေအရင်းနဲ့ပတ်သက်လို့ဗီယက်နာမြို့မှာအနောက်ဘော်ကန်ဒေသကခေါင်းဆောင်တွေထိပ်သီးဆွေးနွေးပွဲကျင်းပနေချိန်မှာပဲအခုလိုဖြစ်ပေါ်တာပါဒီဖြစ်ရပ်ကဒုက္ခသည်ပြဿနာကိုမဖြစ်မနေပူးပေါင်းဆောင်ရွက်ဖြေရှင်းမှရရမယ်ဆိုတာကိုသတိပေးလိုက်တာပဲလို့ထိပ်သီးဆွေးနွေးပွဲတက်ရောက်နေတဲ့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲကပြောဆိုပါရခင်ဗျာ
လီဗျာကမ်းရိုးတန်းမှာတော့ဥရောပကိုရှေ့ပြောင်းဝင်ရောက်လာသူတွေရဲ့ဆက်လီတစီတိတ်မှလို့အာဖရိကနိုင်ငံသားအများစုဖြစ်တဲ့လူပေါင်း200ခန့်ယင်းနှစ်သေဆုံးခဲ့ရတယ်လို့ဆိုရမှုတွေထွက်နေပါတယ်။အရေးအတွက်ဒီကြောင်ကိုတော့မသိရသေးပါဘူး။အီတလီနိုင်ငံကိုထွက်ခွာလာတဲ့ဒီသင်္ဘောမှောက်တာမှာနောက်ထပ်လူပေါင်း200ခန့်ကိုတော့လီဗျာနိုင်ငံအနောက်ပိုင်းကမ်းရိုးတန်းမြို့ဇူဝါရာအပြင်ဘက်မှာမနေ့ညကကယ်တင်နိုင်ခဲ့တယ်လို့လီဗျာကမ်းရိုးတန်းဆောင်အဖွဲ့ကဆိုပါတယ်။သေဆုံးသူရဲ့အလောင်းတွေကိုတော့အနီးနားကစစ်ကမ်းကိုသင်္ဘောနဲ့တည်ယူခဲ့ကြပါတယ်။ဒီတိတ်မှောက်ခဲ့တဲ့ဒီလေပေါ်မှာလူပေါင်း400ခန့်ပြိုက်ပါလာပုံရပါတယ်။လီဗျာလုံခြုံရေးရှိတွေကဒီရွှေပြောင်းလာသူတွေအထက်မှာအာဖရိကတိုက်သားတွေ၊ပါကစ္စတန်၊ဆီးရီးယား၊မော်ရိုကိုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါတယ်လို့ဆိုပါတယ်။ရွှေပြောင်းလာသူတူကတော့ဒီသင်္ဘောဟာအစတည်းကအချိန်နဲ့တိတ်မကောင်းဘူး။ဒီလီဗျာကနေသွားတဲ့လမ်းကြောင်းကိုလည်းတင်မင်းတမန်လမ်းလို့အရင်ကခေါ်ခဲ့ကြတယ်။အခုတော့မြေထဲပင်လယ်ရဲ့တင်းကျန်းကြီးဖြစ်သွားပြီဗျာလို့သုံးလုံးပြောဆိုလိုက်ပါတယ်ခင်ဗျာ။
American ပြည်အောင်စုတောင်ပိုင်း New Orleans မြို့မှာလူတွေထောင်ထဲချီသေဆုံးရတဲ့ Katrina Hurricane မုန်တိုင်းတိုက်ခိုက်တာခံခဲ့ရတဲ့ဆယ်နှစ်ပြည့်အထိမ်းအမှတ်ဖြစ် American သမ္မတဟောင်း George W. Bush ဒီကနေ့ News Orleans မှာမင်းကွန်းစကားပြောကြားမှာပါမနေ့ကကြာပြင်းနေတော့ကလည်းလက်ရှိသမ္မတ Barack Obama ဟာ New Orleans မြို့ကိုတက်ရောက်ခဲ့ပြီးတော့လူပေါင်း1800သေဆုံးပြီးအင်ဂျင်တစ်သိန်းပျက်စီးခဲ့ရတဲ့ Katrina မုန်တိုင်းတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးကြိုးပမ်းခဲ့ကြတဲ့ပြည်သူတွေကိုချီးကျူးစကားဆိုရင်တွေ့ဆုံနှုတ်ဆက်ခဲ့ပါရယ်ဟာရီကိန်းမုန်တိုင်းကြောင့်ဆူဆူရွာရွာထိခိုက်ပျက်စီးခဲ့ရတဲ့ Lower Nant ရပ်ကွက်ကအသစ်ပြန်လည်ဖွင့်လှစ်ထားတဲ့လူမှုစင်တာတစ်ခုမှလည်းသမ္မတဥပမာမနေ့ကမင်ကွန်းပြောခဲ့ပါရယ်ရေကြီးမှုတန်ဆူဆူရွာခံရပြီးတဲ့နောက်ပိုင်းမြို့ပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးတိုးတက်လာအောင်ထူးထူးခြားခြားဆောင်ရွက်နိုင်ခဲ့တဲ့ပေါ်သမ္မတဥပမာကမိမောင်းထိုးပြောကြားသွားခဲ့ပါရယ်ခင်ဗျာ
အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရရှိနေတဲ့တရုတ်နိုင်ငံထိတဲ့ရရှိတွေနဲ့တွေ့ဆုံဆွေးနွေးပွဲတွေကိုဘီဂျင်းမြို့တော်မှာဒီနေ့စတင်လိုက်ရမှာအထိတ်ကွဲလဲချက်တွေကိုပုံမှန်လေးနဲ့ဆွေးနွေးခဲ့ကြတယ်လို့ထုတ်ပြောလိုက်ပါတယ်။တရုတ်ကိုနှစ်ရက်ကြာခီးရောက်နေတဲ့အမေရိကန်မျိုးသားရေးအကြံပေး Susan Rice နေနဲ့တရုတ်နိုင်ငံရဲ့ဝန်ကြီး Yang Jiechi နဲ့ဒီနေ့တွေ့ဆုံဆွေးနွေးခဲ့ပြီးတရုတ်သမ္မတရှီဂျင်ပင်နဲ့လည်းဒီနေ့နောက်ပိုင်းမှာတွေ့ဆုံမှုရှိနေပါတယ်။တကယ်တော့ Susan Rice ရဲ့ခီးစဉ်ဟာတရုတ်သမ္မတရှီ American ကိုရှေ့လာမလာခင်အတွက်ကြိုတင်ပြင်ဆင်တဲ့ခီးစဉ်လည်းဖြစ်ပါတယ်။ဒါအပြင်တရုတ်နိုင်ငံစီးပွားရေးနှစ်ခွေလာတာကြောင့်ကမ္ဘာ Stock ဈေးကွက်တွေမှာစိုးရိမ်ပူပန်မှုတွေကြီးလာနေချိန်မှာဒီခီးစဉ်ဖြစ်လာတာပါ။သမ္မတရှီအနေနဲ့ September လကမှာ American ကိုတရားဝင်လာရောက်ပြီးသမ္မတ Barack Obama နဲ့တွေ့တာအပြင်ကုလသမဂ္ဂအထွေထွေညီလာခံမှာလည်းမေခွန်းပြောမှာဖြစ်ပါတယ်။American အိမ်ပြည်တော်အရာရှိတွေကလည်း American နဲ့တရုတ်နိုင်ငံဆက်ဆံရေးဟာနှစ်နိုင်ငံကြားအပြည့်အစုံဆက်ဆံရေးရရှိအောင်တည်ဆောက်နေတာဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးကလည်းလုံခြုံရေးချုပ် Rice နဲ့တွေ့ရမှာတရုတ်သမ္မတရဲ့ American ခီးစဉ်ဟာလုံးဝအောင်မြင်မှုတစ်ခုဖြစ်အောင်လုပ်ရမယ်လို့ထုတ်ပြောခဲ့ပါတယ်။အခု Susan Rice ခီးစဉ်ထဲမှာ Internet လုံခြုံရေးကိစ္စတရုတ်ရဲ့တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေထုတ်ဖော်မှုနဲ့နှစ်နိုင်ငံစစ်တပ်ခေါင်းဆောင်တွေဆက်ဆံရေးတွေ့မြင်တွေကိုဆွေးနွေးဖို့ရှိပါတယ်ခင်ဗျာ။
အမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
သောကြောင့်လည်းညဘက်သတင်းတွေကို VOA ကနေဆက်လက်ကြင်ညာနေပါရယ်ပြည်အောင်စုလွှတ်တော်ရဲ့နောက်ဆုံးကြိမ်ပုံမှန်စည်းဝေးကိုဒီကနေ့ရန်နာလိုက်ပြီဖြစ်ပါရယ်နိုဝင်ဘာမှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲမတိုင်ခင်မှာအခုလိုရန်နာလိုက်တာပါနောက်ဆုံးနေ့အဖြစ်ကျင်းပတဲ့ဒီကနေ့ပြည်အောင်စုလွှတ်တော်စည်းဝေးမှာတော့နိုင်ငံတော်သမ္မတကနေသဘောထားမှတ်ချက်နဲ့ပြန်လည်ပေးပို့လာတဲ့တလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကြမ်းကိုဆွေးနွေးပြီးတဲ့နောက်တည်ပြုခဲ့ပါရယ်နိုင်ငံတော်သမ္မတဦးသိန်းစိန်ကဒီဥပဒေကြမ်းမှာမူလကပါဝင်ဖော်ပြထားတဲ့တရားဝင်အိမ်တော်ရှိရနဲ့နောက်အိမ်တော်တရားဝင်ပြုပါကဥပဒေအရရေးယူနိုင်တယ်ဆိုတဲ့အချက်အပြင်တရားဝင်လက်ထပ်ထားခြင်းမရှိပဲလင်မယားဖြစ်နေထိုင်ခြင်းကိုပါဥပဒေကြောင်းအရာအရေးယူဖို့ထပ်မံပြေးထားတဲ့အပေါ်မဲခွဲဆုံးဖြတ်ခဲ့တာမှာထပ်ပြေးတဲ့ဘက်ကမဲအသားကြောင့်ဒီဥပဒေအတည်ဖြစ်တာပါအတီးပြုလိုက်တဲ့ဒီဥရီမှာပုံမှန်20ပါဝင်ပြီးမြန်မာနိုင်ငံတွင်နေထိုင်သူနိုင်ငံသားအဲနိုင်ငံသားပြုနိုင်ငံသားတွေအပြင်မြန်မာနိုင်ငံမှာနေထိုင်စဉ်နိုင်ငံသားနဲ့လက်ထပ်တဲ့နိုင်ငံသားတွေအပေါ်မှာပါအကျုံးဝင်တက်ရောက်ဖို့ဖော်ပြထားပါတယ်မကြခင်လတွေမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေအနေနဲ့ကြိုတင်ပြင်ဆင်နိုင်ဖို့နဲ့ရေဘေးသင့်ပြည်သူတွေအတွက်ကယ်ဆယ်ရေးနဲ့ပြန်လည်ထူထောင်ရေးအတွက်အနီးကပ်ကြီးကြပ်အကူအညီပေးနိုင်ဖို့ဒီပြည်ခိုင်ပြိုးပါတီအမတ်တွေရဲ့အဆိုတင်သွင်းမှုအပြီးမဲခွဲဆုံးဖြတ်ကအမျိုးသားလွှတ်တော်ကိုလွန်ခဲ့တဲ့အပတ်အတွင်းမှာရန်နာခဲ့တယ်လို့ပြည်သူ့လွှတ်တော်အစည်းအဝေးကတော့မနေ့ကရန်နာခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံဟာတနစ်ကိုနျူကလ িয়ার ဗုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရကစားတစ်တဆောင်မှဖော်ပြထားပြီးဒါဟာ10စုနှစ်တခုအတွင်းကမ္ဘာအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာပါတယ်။အမေရိကန်အခြေစိုက်မူဝါဒကြီးရာချန်ပီအဖွဲ့တစ်ခုဖြစ်တဲ့ Carnegie Endowment for International Peace and Stimson Center ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350ထက်မနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းနဲ့ဒါဟာအမေရိကန်နဲ့ရုရှားတို့ပိုင်ဆိုင်တဲ့အရေးအတွက်ပြီးရင်တတိယအများဆုံးဖြစ်ပါတယ်။ပါကစ္စတန်အနေနဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုရှော့ချပစ်ဖို့အမေရိကန်ဘက်ကတော့တိုက်တွန်းထားပါတယ်။သမ္မတဘရက်အိုဘားမားရဲ့နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ဖို့ဆိုတဲ့သဘောထားအတိုင်းဆက်လက်ရပ်တည်ပြီးပါကစ္စတန်ပါဝင်နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းရှိတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার ထုတ်လုပ်မှုကိုအတိုင်းအတာနဲ့ဆောင်ရွက်ဖို့ဆက်လက်တိုက်တွန်းထားတယ်လို့အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရဂျွန်ကာဘီကထုတ်ပြောခဲ့ပါတယ်ခင်ဗျာ။
ကမ္ဘာတလောသတင်းပတ်ကြား Stock ဈေးကွက်တွေမတည်မငြိမ်ဖြစ်ပြီးနောက်ဒီကနေ့တောက်ကြနေ့ဈေးကွက်တွေပြန်လည်ဆပ်ပွင့်ချိန်မှာအဓိက American Stock အညွှန်းကြီးကျဆင်းခဲ့ပါတယ်။ဈေးကွက်ဆပ်ပွင့်ပြီးမိနစ်ပိုင်းအတွင်းမှာ Dow Jones ဟာတစ်ဝက်လောက်အထိဈေးထိုးကျခဲ့ပြီး Nasdaq နဲ့ S&P 500ဟာလဲဈေးကျခဲ့ပါတယ်။မနေ့ကဈေးတက်ခဲ့ပေမဲ့ဒီကနေ့ဥရောပအဓိကငွေဈေးကွက်မှာတော့ Stock အညွှန်းကြီးတွေဟာတက်ရခိုင်နှုန်းအောင်ကျဆင်းခဲ့ပါတယ်။ဒါပေမဲ့အာရှအစုရှယ်ယာဈေးကွက်တွေကတော့ဒီကနေ့ပါပြန်ဥမော့လာနေပြီးရှန်ဟိုင်းဈေးကွက်မှာ9ရာခိုင်နှုန်းကျော်နဲ့ဈေးပိတ်သွားပြီးနောက်တစ်ရက်မှာပဲ 4.8 ရာခိုင်နှုန်းထိဈေးတက်ခဲ့တယ်လို့ဂျပန် Nikkei အညွှန်းကိန်းလည်း3ရာခိုင်နှုန်းထိဈေးပိတ်သွားပါတယ်။ဟောင်ကောင်ရဲ့ Hang Seng အညွှန်းကိန်း1ရာခိုင်နှုန်းကျဆင်းတာကလွဲလို့ Pacific ဒေသမှာဈေးကွက်မှာဈေးတွေပြန်တက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှိမ့်ခွေးလာတဲ့အတွက်အစိုးရမှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်မတီးမငြိမ်ဖြစ်သွားခဲ့ရတဲ့ကမ္ဘာ Stock အစုရှယ်ယာဈေးကွက်တွေဟာ Charter Brady ကစလို့ဈေးကွက်မှာအလားအလာပြန်ကောင်းလာခဲ့ပါတယ်ခင်ဗျာ။
Apple ကုမ္ပဏီနဲ့ပစ္စည်းသစ်ထုတ်လုပ်မှုတစ်ခုကိုရှေ့လ9ရက်နေ့မှာကြေညာမယ်လို့လှည့်ဝတ်စံချယ်မှုတွေနဲ့ထုတ်ပြောလိုက်ပါတယ်။ပစ္စည်းသစ်ထုတ်လုပ်မှုတွေပေါ်အထူးလှည့်ဝတ်ထားလို့ရှိပြီးလူကြိုက်များ iPhone အသစ်တွေထုတ်တာနဲ့နာမည်ကြီးလာတဲ့ဒီ Apple ကုမ္ပဏီကဘလို့ပစ္စည်းသစ်ကိုကြေညာမယ်လို့အတိအကျမပြောသေးပဲစက်တင်ဘာ9ရက်နေ့မှာပစ္စည်းသစ်ပြပွဲလုပ်မယ်လို့သာကြေညာလိုက်တာပါ။ Hey Siri ခမန်းကြည့်လိုက်လေလို့ခေါင်းစဉ်နဲ့ San Francisco မြို့မှာလုပ်မဲ့ဒီပွဲအတွက်ဖိတ်ကြားထားမှုကိုသတင်းမီဒီယာတွေကလက်ခံရရှိခဲ့ပါတယ်။ Siri ဆိုတာကတော့ Apple ဝန်ဆောင်မှုမှာအသံသွင်းထားတဲ့အထောက်အကူပေးသူရဲ့နာမည်ဖြစ်ပါတယ်။အခုလိုပဲပစ္စည်းထုတ်လုပ်မယ်လို့မကြေညာပေမဲ့ဒီကုမ္ပဏီကိုစောင့်ကြည့်လေ့လာနေသူတွေကတော့ iPhone model အသစ်ကြေညာတာဖြစ်ဖို့များတယ်။ဒါမှမဟုတ် iPhone TV ရုပ်ရှင်ဖမ်းတဲ့ဆက်သစ်ကြေညာတာလည်းဖြစ်နိုင်တယ်လို့ခန့်မှန်းနေကြပါတယ်။တကယ်တော့ September မှာပစ္စည်းသစ်ထုတ်လေ့ရှိတဲ့ Apple ကုမ္ပဏီကနေခုလိုလှည့်ဝတ်ကြေညာတာတွေပေါ်အများကစိတ်ဝင်စားမှုဖြစ်လေ့ရှိပါတယ်။ဘာလို့လဲဆိုတော့ကုမ္ပဏီကလုံးဝသတင်းမပေါအောင်ထိန်းထားနိုင်လို့ဖြစ်ပါတယ်ခင်ဗျာ။
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နှာစင်နေပါလေအခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်တလင်းတမယားဥပဒေကြမ်းအရတရားဝင်အိမ်အောင်ရှိရနဲ့နောက်အိမ်အောင်တရားဝင်ပြုပါကဥပဒေအရအရေးယူနိုင်တယ်လို့တရားဝင်လက်ထက်ခြင်းမရှိဘဲလင်မယားအဖြစ်နေထိုင်ပါကလည်းဥပဒေကြောင့်အရေးယူတော့မှာဖြစ်ပါတယ်။ဒီအချက်ကိုနိုင်ငံတော်သမ္မတကဥပဒေကြမ်းမှာထပ်ဖြည့်ဖို့တင်ပြခဲ့တာပါ။ဒီအချက်အတိုင်းလွှတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မှတ်မိခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့ပြည်ထောင်စုလွှတ်တော်မှာနိုင်ငံတော်သမ္မတကနေသဘောထားမှတ်ချက်နဲ့ပြန်လည်ပေးပို့လာတဲ့တလင်တမယားစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကြမ်းကိုပြန်လည်ဆွေးနွေးခဲ့ပါတယ်။ဒီဥပဒေဟာလွှတ်တော်၃ခုလုံးမှာအကြေအလည်ဆွေးနွေးပြီးသားဖြစ်ပါတယ်။ဒီဆွေးနွေးမှုကိုနိုင်ငံတော်သမ္မတစီတင်ပြခဲ့တာမှာသမ္မတကပြန်လည်ပင်ဆင်လို့တဲ့အချက်တွေကိုလွှတ်တော်ကိုပြန်လည်ပေးပို့ခဲ့တဲ့အတွက်အခုလိုပြန်လည်ဆွေးနွေးခဲ့တာဖြစ်ပါတယ်။နိုင်ငံတော်သမ္မတကဒီဥပဒေမှာမူလကဖော်ပြထားတဲ့တရားဝင်အိမ်အောင်ရှိရနဲ့နောက်အိမ်အောင်တရားဝင်ပြုပါကဥပဒေအရအရေးယူနိုင်တယ်ဆိုတဲ့အချက်ပြင်တရားဝင်လက်ထက်ခြင်းမရှိဘဲလင်မယားဖြစ်နေထိုင်ခြင်းကိုပါဥပဒေကြောင့်အရေးယူဖို့ထပ်မံဖြည့်ဆွတ်ခဲ့ပါတယ်။ဒီအပေါ်မှာမဲခွဲဆုံးဖြတ်ချက်အရထပ်မံဖြည့်ဆွတ်တဲ့ဘက်ကမဲအသားဖြစ်တာကြောင့်အခုလိုအတည်ဖြစ်ခဲ့တာပါ
။ဥပဒေကိုရှောင်လွှဲပြီးတော့လင်မယားအဖြစ်တရားဝင်နေထိုင်ပေါင်းနှင်းခြင်းများရှိလာနိုင်သောကြောင့်ဖြစ်ပါတယ်။အမျိုးသမီးတဦးနဲ့အမျိုးသားတဦးအိမ်အောင်ကြပြီးတဲ့နောက်ပိုင်းအမျိုးသားသည်အခြားနေရာတစ်ခုခုမှာနောက်ထပ်အမျိုးသမီးတို့နဲ့ living together နေထိုင်မှုများဖြစ်လာနိုင်ပါတယ်ဖြစ်လေဖြစ်ပွားလေရှိနေပါတယ် living together များစွာဖြစ်ပေါ်လာသည့်အချိန်တွင်၎င်းအမျိုးသမီးရဲ့ရှေ့အနာဂတ်အတွက်၎င်းရရှိလာသောကလေးသူငယ်များအတွက်၎င်းဤဥပဒေအတည်ပြုတဲ့နေ့ကစပြီးမြန်မာအမျိုးသမီးများအနေနဲ့နှစ်နာမှုများစွာရှိလာနိုင်တဲ့အတွက်ဖြည့်ဆွယ်တင်ကြောင်းအတည်ပြုပြဋ္ဌာန်းပေးနိုင်ပါရန်တွတ်တော်ကိုတင်သွင်းအပ်ပါတယ်ရှင်
တာမွေမဲဆန္ဒနဲ့ပြည်ခိုင်ဖြိုးပါတီဝင်ပြည်သူ့လွတ်တော်အမတ်ဒေါ်လဲလဲဝင်းစွေကခုလိုသမရရဲ့ဖြည့်ဆွတ်မှုကိုထောက်ခံခဲ့တာဖြစ်ပါတယ်။ဥပဒေကြမ်းအရယောက်ျားသို့မဟုတ်မိန်းမတူဦးဟာတရားဝင်လက်ထက်ထိမ်းများထားခြင်းရှိရနဲ့နောက်ထပ်အိမ်အောင်ပြုပါကအိမ်အောင်ရေးပြစ်မှုကျူးလွန်သူတဦးအဖြစ်ပြစ်မှုကျူးလွန်ရာရောက်ပါတယ်။ခုလက်ရှိထတ်တိုးချက်အရတရားဝင်လက်ထက်ခြင်းမရှိဘဲလင်မယားအဖြစ်နေထိုင်ပေါင်းသင်းပါကလည်းဥပဒေအရပြစ်မှုကျူးလွန်ရာရောက်ပြီးအရေးယူခံရမှာဖြစ်ပါတယ်။သမရကပြည်အောင်စုလွှတ်တော်ကနေဆွေးနွေးပြီးတဲ့ဒီဥပဒေကိုပြင်ဆင်ချက်6ချက်ပြင်ဆင်ဖို့ပြန်လည်ပေးပို့ခဲ့တာဖြစ်ပါတယ်။ဒီပင်လွှတ်တော်ကလက်ခံထားတဲ့ဥပဒေချမ်းမှာတရားမဝင်တဲ့ဇနီးကနေမွေးဖွားလာတဲ့တရားမဝင်သားသမီးတွေကိုအမွေဆက်ခံခွင့်ရှိတယ်ဆိုတဲ့စကားရက်ကိုထည့်သွင်းထားတဲ့အပေါ်သမရကဒီအချက်ကိုပယ်ဖြတ်ဖို့မှတ်ချက်ပေးထားပါတယ်။သမရတင်ပြချက်အရလက်ရှိတည်ဆဲအမွေဆက်ခံခွင့်ဥပဒေအရတရားမဝင်သားသမီးတွေမှာအမွေဆက်ခံခွင့်မရှိခြင်းနဲ့ဒီဥပဒေချမ်းမှာတရားမဝင်ကလေးသူငယ်တွေအနေနဲ့ကလေးသူငယ်ခွင့်ရေးခံစားခွင့်တွေကိုအပြည့်အဝပေးရန်ဆိုတဲ့အချက်တွေပါဝင်နေတာကြောင့်ဒီအချက်ကိုဖြုတ်ဖို့တင်ပြခဲ့တယ်လို့ပြည်ထောင်စုလွှတ်တော်ဥပဒေချမ်းကော်မတီကပြောပါတယ်ဒီလိုပြင်ဆင်ချက်ကိုမဲခွဲဆုံးဖြတ်တာမှလည်းတမရရဲ့ဆုံးဖြတ်ချက်ကအတည်ဖြစ်ခဲ့ပါတယ်ဒီအပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကတော့အမျိုးသမီးတွေနဲ့ကလေးသူငယ်အခွင့်အရေးတွေကိုဒီဥပဒေကချိုးဖောက်ထားတယ်လို့အခုလိုတုံ့တက်လိုက်ပါတယ်
ဟိုနောက်အိမ်အောင်လည်းပြုလို့မရဘူးနောက်အိမ်အောင်လည်းမပြုနဲ့ အကယ်နောင်ရင်နောင်ပြုတယ်ဆိုလို့ရှိလို့ရှိရင်လည်းဒီနောင်ရင်နောင်ကရဲ့မိမဘုံမရကြတဲ့တိုင်းလည်းဒီလူတွေကဟိုပေါ်တော့ခွင့်ရေးကိုလောကခံစားခွင့်မရှိဘူးနောက်တစ်ခုကသူတို့ခွင့်ရေးခံစားခွင့်မရှိုံနဲ့မကောက်သူတို့ကမွေးလာတဲ့ကလေးတွေကလည်းလောကခွင့်ရေးအကျိုးခံစားခွင့်မရှိကြဘူးအဲ့ဒီဒီလိုသားမျိုးသားလုပ်မယ်ဆိုရင်တော့ဖြစ်တော့တရားမဝင်အနေနဲ့နေတိုင်းနေတိုင်းမယ်ကလေးမွေးလာဖို့ရအတွက်တော့မွေးခြင်းရမှာမဟုတ်ဘူးအဲ့ဒီတော့ကြမလို့မို့ကိုယ်ရင်ဖြတ်ချမှုတွေပေါ့နော်နောက်တစ်ခုကလေးတွေကိုမွေးခြင်းကကလေးတွေဆုံးပြမှုတွေကကျမတို့တိုင်းဒီမှာများလာလိမ့်မယ်လို့ကျမတို့ကဒီလိုပဲမြင်နေချင
်းအတီးပြုတ်လိုက်တဲ့ဒီဥပဒေမှာပုံမှန်20ပါဝင်ပါတယ်ဒီဥပဒေဟာမြန်မာနိုင်ငံတွင်နေထိုင်သူနိုင်ငံသားဧည့်နိုင်ငံသားပြုနိုင်ငံသားအပြင်မြန်မာနိုင်ငံတွင်နေထိုင်စဉ်မြန်မာနိုင်ငံသားနဲ့လက်ထက်တဲ့နိုင်ငံခြားသားတွေအပေါ်မှာပါအကျုံးဝင်တက်ရောက်ဖို့ဖော်ပြထားပါတယ်။လက်ရှိဒီဥပဒေကြမ်းဟာမျိုးဆောင်ဥပဒေ၄ခုထဲကတစ်ခုအပါအဝင်ဖြစ်တာကြောင့်လူအခွင့်အရေးလှုပ်ရှားသူတွေကဝေဖန်မှုတွေရှိပါတယ်။မျိုးဆောင်ဥပဒေ၄ခုအနက်လူဦးရေထိန်းချုပ်မှုဆိုင်ရာဥပဒေ၊မြန်မာဗုဒ္ဓဘာသာဝင်အမျိုးသမီးများအထူးထိန်းများခြင်းဆိုင်ရာဥပဒေတို့ကိုသမရကလက်မှတ်ရေးထိုးပြီးဖြစ်ပါတယ်။တလင်တမရစနစ်ကျင့်သုံးခြင်းဆိုင်ရာဥပဒေကလည်းမကြခင်အတည်ဖြစ်တော်မှာဖြစ်ပါတယ်။မျိုးဆောင်ဥပဒေ၄ခုထဲမှာကိုးကွယ်ရာဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတစ်ခုတည်းသာလွတ်တော်ရင်းဆွေးနွေးနေဆဲဖြစ်တယ်လို့လွတ်တော်အမတ်တွေကပြောပါတယ်
။ VOA သတင်းတော့မမေခါရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ရတာပါ။လွှတ်တော်တွင်ဥပဒေကြမ်းအတည်ပြုတာတွေပြီးသွားပြန်တော့ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့လည်းကြည့်အောင်ပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နိုင်ငံရေးပါတီများရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာဟောပြောတင်ပြခွင့်နဲ့ပတ်သက်တဲ့ကန့်သတ်ချက်တွေဟာအရင်ရွေးကောက်ပွဲတွေအတိုင်းလွတ်လပ်ပြီးတရားမျှတမှုမရှိဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဝေဖန်လိုက်ပါတယ်။ဒီအခြေအနေတွေကိုပြုပြင်ပြောင်းလဲဖို့အတွက်ဆိုရင်လွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်လာမှာဖြစ်နိုင်မယ်ဆိုပြီးတော့လည်းသုံးသပ်ကြပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ပေါ်တုံ့ပြန်မှုတွေကိုတော့ VOA သတင်းတော့ကိုမိုးစောကစူးစီးတင်ပြထားပါတယ်
။ဟုတ်ကဲ့နိုင်ငံရေးပါတီတွေကိုမဲဆွဲစည်းဝေးနိုင်ဖို့ပါတီရဲ့မူဝါဒသဘောထားလုပ်ငန်းစဉ်တွေကိုရေဒီယိုနဲ့ရုပ်မြင်သံကြားကနေရွေးကောက်ပွဲမတိုင်မီရက်60အလိုနောက်လ10ရက်နေ့ကစတင်ပြီးဟောပြောဖို့ခွင့်ပြုကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်မှာပါတီတွေအနေနဲ့ရေဒီယိုနဲ့ရုပ်မြင်သံကြားမှာဟောပြောမယ်ဆိုရင်သက်ဆိုင်ရာပါတီဥက္ကဋ္ဌဒါမမုတ်အတွင်းရင်းမှုတွေက9ရက်ကြိုတင်ပြီးဟောပြောမယ့်စာမူကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်စီမှာရှောက်ထားရမှာဖြစ်ပါတယ်။ဒီစာမူတွေကိုခွင့်ပြုတာပယ်ချတာကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစီစစ်ပြီးပြန်ကြားရေးဝန်ကြီးဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ဒီလိုစီစစ်မဲ့အပေါ်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောရေးဆိုခွင့်ရှိသူဦးညံဝင်းကအခုလိုဝေဖန်လိုက်ပါတယ်
။လွတ်လပ်တဲ့ပါတီတရားအနေနဲ့ရုပ်ောက်ပွဲတဲ့မိမိစိတ်တိုင်းကပြောခွင့်ဆိုခွင့်မရှိဘူး။ဒီလိုအခြေအနေကလွတ်လပ်မှုလည်းမရှိဘူး။တရားမျှတမှုလည်းမရှိဘူး။ဟောပြောတဲ့ပါတီပုံပုံတွေကမိမိကြောင့်မမိဘူးလို့ပြောမှာပေါ့ဗျာ။သူတို့ကဥပဒေနဲ့ညှိစုံတာပြောမိကိုခံဖို့ဥပဒေနဲ့မင်းတို့မှုတွေကိုလွတ်လပ်ဖို့ဆိုခွင့်ပြရမယ်လို့ကျွန်တော်တို့အဲ့လိုယူကြည့်ပါတယ်။ဒီဥသာကဒီစီယာတောက်လျှောက်ပြင်ဆင်ခဲ့တဲ့အရင်မူတွေနဲ့အတူတူပါပဲ
။ဒီအခြေအနေဟာလွတ်လပ်တဲ့ပုဂ္ဂလိကရုပ်တံတွေပေါ်ပေါက်လာမှသာပြောင်းလဲနိုင်မယ်လို့လည်းသုံးသပ်ပါတယ်
။ကျွန်တော်တို့တိုင်းပြည်မှာနော်လွတ်လပ်တဲ့ဆိုတာဟိုအစိုးရနဲ့ချိတ်ကျွဲခြင်းမရှိတဲ့ပုဂ္ဂလိကတယ်လီဗီဇင်းဌာနတွေသုံးသပ်လာတဲ့အခါကျမှပဲ။
ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကအထွေထွေတွင်းရေးမှုဦးဆိုင်ညွန့်လွင်ကတော့ UEC ရဲ့ကြေညာချက်ပေါ်မှာပြောဆိုတာက
ဒီပြောဖို့ပြောမယ့်ချက်တွေကတော့လက်ကျေတော့ဖွင့်ပြီးမယ်ဆက်ငမ်းလေးဖော်ပြခွင့်ပြီးမယ်ပါတီတွေကလည်းသူကရက်တည်သတ်မှတ်ပြီးသားလားရှိနေတာဒီ UEC ကဒီလိုမျိုးဆိုတာလည်းဟုတ်ပြီလားမဟုတ်လားအဲအဲ့လိုကြီးသိစားမရှိဘူးအခုကပြန်ကြိုင်းပါစီစစ်မယ်ဆိုတော့ကျွန်တော်တော့စိတ်ပြတ်သွားတယ်ကျွန်တော်တို့အမှန်တော့ပြန်ကြိုင်းနဲ့ဆိုင်လို့လားကွာပြန်ကြိုင်းအထိဆိုတော့လေဒီပေါ်မှာလုပ်ချင်းကံကြီးစိတ်ရှိတော့ဘူးကွာပြောမယ်ဆိုတော့
ဒီသတ်မှတ်ချက်ကို UEC ကနိုင်ငံရေးပါတီတွေနဲ့ညှိနှိုင်းပြီးသတ်မှတ်တယ်ဆိုရင်တော့ပိုကောင်းမယ်လို့လည်းဦးဆိုင်ညွန့်လွင်ကပြောပါတယ်တိုင်းရင်းသားစီလုံးညီညွတ်ရေးပါတီကပြောရေးဆိုခွင့်ရှိသူဦးဟန့်ရွှေကတော့အခုလိုသုံးသပ်ပြောဆိုပါတယ
်ပြောလို့ရမယ်မှဘယ်လိုပဲဖြစ်ဖြစ်အထီးကရာဘာညာပြောတာမျိုးလုပ်လို့ရတာရှိမှာသို့တော့ပြည်မင်းတန်ကြားအနေနဲ့ကတော့ဒါတော့ control ရှိတာပဲ။နောက်ကျွန်တော်တို့ရှိမှာကတော့အစိုးရကပဲထားတာ။ပုဂ္ဂလိကပြည်မင်းတန်ကြားတွေမရှိသေးဘူး။နောက်တစ်ခုလည်းဟိုတန်းနေပေါ်ပါဖက်ဆက်ဘာညာပေါ်လာတော့ရှိပါလေ။ ဒီမှာလည်းပြောတာဆိုတာလုံးတာတော့ရှိတယ်ဥပမာကတော့ကျွန်တော်တို့စိုးရွားနေတာကြမှာဖြစ်တဲ့တွေ့သူတန်ကြာရေး policy နဲ့ပတ်သက်တဲ့ကိစ္စနဲ့အကျိုးဝင်တဲ့ကိစ္စရပ်တွေပဲပြောလို့ရမှန်းသာရှိပါတယ်ဒါ step by step လို့တုံးသွားမယ်လို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အဖွဲ့ဝင်တူဖြစ်တဲ့ဦးမြင့်ကျော်ကလည်းအခုလိုတုံ့တက်ပါတယ
်သူတုံ့ပြန်ရတာစင်တာလုပ်တဲ့ဟာပဲဒါကတော့မဖြစ်ဖြစ်ဘူးအမှန်တော့ဆုံးမမှုတွေမှာဟိုဥပဒေနဲ့မညီတဲ့ဟာရှင်အဲ့ဒီနေနေပါတီတွေကဥပဒေအရပြောဆိုအရေးယူဆောင်ရွက်တာတော့အဲ့ဒါမျိုးတွေလုပ်လို့ရဟိုဥပဒေအရတမ်းပတ်ဖို့တို့လုပ်ဆောင်တာမျိုးတို့လူမျိုးရေးဘာသာရေးစည်းရုံးတာမျိုးအဲ့ဒါမျိုးလုပ်ခဲ့လို့ရှိရင်အဲ့ဒီလုပ်တဲ့ပြောဆိုတဲ့ပါတီကနောက်ဥပဒေရအရေးယူပါနော်အဲ့လိုမဟုတ်ဘဲနဲ့အားလုံးကိုစဉ်းစားဆက်နေနေဆိုတော့ခါလီမာဟိုချုပ်ခိုင်းတာတော့ခါလီမာချုပ်စကလုံးပြောင်းခိုင်းတာတော့အဲ့ဒါကလည်းဟိုမလိုရတဲ့နဲ့နိုင်ငံပါတီတွေသွားပြီးစဉ်းစားလုပ်နေတယ်လို့ပြောတာ။အရင်တုန်းကလည်းအဲ့ဒါမျိုး2010လေးလောက်ခဲ့တယ်ဟုတ်ဟို90မှာတော့လည်းလောက်ခဲ့တော့ဘောနော်။အခုလည်းဒီအချိန်မှာလည်းအဲ့ဒီတိုင်းပဲလုပ်နေသေးတယ်။ချိုးတက်မလာဘူးဆိုတဲ့သဘောပေါက်
။နိုင်ငံရေးပါတီတွေအနေနဲ့ဟောပြောရမှာလိုက်နိုင်ရမယ့်အချက်တွေတဲမှာတော့ဒုတာဝန်အရေးသုံးပါးကိုမထိခိုက်စေဖို့နိုင်ငံတော်နဲ့တက်မတော်ကိုမထိခိုက်စေဖို့ဘာသာရေးလူမျိုးရေးပုဂ္ဂိုလ်ရေးအရာမထိခိုက်စေဖို့ဆိုတဲ့တားမြစ်ချက်၉ချက်လောက်ပါဝင်ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့ရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခွင့်နဲ့မဲဆွယ်စည်းရုံးခွင့်ညွှန်ကြားချက်အမှတ်၁မြင်းဆောင်2014မှာလဲကော်မရှင်ကမဲဆွယ်စည်းရုံးခွင့်ကာလကိုရည်လျှော့ချသတ်မှတ်ခဲ့တာမဲဆွယ်စည်းရုံးနာကိုသက်ဆိုင်ရာမဲဆန္ဒနယ်ကကိုယ်စားလှယ်ကိုသာခွင့်ပြုတာနဲ့မဲဆွယ်စည်းရုံးဖို့ကြိုတင်ခွင့်ပြုချက်ရယူရမယ်ဆိုတဲ့အချက်တွေအပေါ်မှာဝေဖန်တာတွေလည်းရှိခဲ့ပါတယ
်ကုမိုးစော်တင်ပြခဲ့တာပါတဆက်တည်းမှာပြောပြချင်တာကအင်အားကြီးနိုင်ငံရေးပါတီတွေအစိုးရအဖွဲ့ဝင်တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေနဲ့ရှင်ပြိုင်ရမယ်ကရားဒေသခံတိုင်းရင်းသားပါတီတွေကလာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားလို့စိုးရိမ်ကြောင်ပြောဆိုကြပါတယ်။ကရားပြည်နယ်ဒေသခံနိုင်ငံရေးပါတီတစ်ခုကလူငယ်ကိုယ်စားလှယ်လောင်းတဦးကိုလည်းရွေးကောက်ပွဲကော်မရှင်ကပြစ်မှုဆိုင်ရာထွက်ဆိုချက်ကိုအကြောင်းပြပြီးဝင်ရောက်ရွေးကောက်ခံခွင့်ပယ်ချလိုက်ပါတယ်။ကရားပြည်နယ်တွင်ဒေသခံနိုင်ငံရေးတိုင်းသားနိုင်ငံရေးပါတီတို့ရဲ့ရှင်ပြိုင်မှုအခြေအနေကိုတော့မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ကရားပြည်နယ်တွင်လွှတ်တော်၃ရက်အတွက်အမတ်နေရာတွေမှာလက်ရှိအာဏာရပြည်တော်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်လောင်းအသီးသီးဝင်ရောက်ရှင်ပြိုင်ကြမှာဖြစ်တယ်လို့အာဏာရပါတီရဲ့ဗဟိုကော်မတီဝင်အသစ်တွေဖြစ်ကြတဲ့လက်ရှိပြည်တော်စုဝင်ကြီးတွေဖြစ်တဲ့ဦးအောင်မင်းနဲ့ဦးစိုးသိန်းတို့ကလည်းတတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြိုင်မှုအမည်စရင်တင်သွင်းထားတာဖြစ်ပါတယ်ဒါကြောင့်လေဒေသခံကရားလူမျိုးစုဒီမိုကရေစီပါတီနဲ့ကရားမျိုးသားပါတီတို့အနေနဲ့လက်ရှိအာဏာရပါတီနဲ့အစိုးရအဖွဲ့ဝင်ဝင်ကြီးတို့နဲ့ရှင်ပြန်ရွေးကောက်ခံတဲ့နေရာမှာငွေကြေးသုံးစွဲနိုင်မှုကအစအစိန်ခေါ်ချက်တွေရှိနေတာပါကရားလူမျိုးစုဒီမိုကရေစီပါတီရဲ့အကြီးအကဲတဦးဖြစ်တဲ့ဦးစောဒန်နီယယ်ကတော့ရွေးကောက်ပွဲမှာတန်းတူအခွင့်အရေးရဖို့စိုးရိမ်နေတဲ့အကြောင်းပြောပါတယ
်ကျွန်တော်ရှင်ပြန်နိုင်ပါတယ်သူတို့ကဟိုသာတရားသဖြင့်သာfree and fair ဖြစ်မှရှင်တော့ကျွန်တော်တို့ဘာမှမကြောက်ပါဘူးတခုပဲရှိတယ်ငွေရေးကြီးရေးအဲငွေရေးကြီးရင်မှတို့ကတအားဟိုစားသုံးရွှဲထားတော့ကျွန်တော်တို့မှအဲ့ဒီတခုပဲစုရင်ရှာရှိပါတယ် free and fair ဖြစ်ဖို့ကကျွန်တော်တို့မျိုးလင့်တယ်ဒါပေမဲ့ကျွန်တော်တို့ကယုံကြည်လို့မရဘူးခင်ဗျာဘာဖြစ်လဲရှင်တတ်တချက်တော့လည်းတို့လောက်သွားတဲ့ပုံစံအခုလည်းတို့ဘာလောက်သွားမလဲဆိုတာကျွန်တော်တို့မသိတဲ့ဟာတွေများရှိတယ်ခုမှလည်းရှိတို့မဲရှင်းနေတော့မမအောင်တို့မရေးပြင်းနိုင်ဘူးအဲ့မျိုးမျိုးသူတို့အကြောင်းပြနေကြတယ်အဲ့ဒါတွေကြောင့်ကျွန်တော်တို့ကစိုးရင်တာတွေအဲ့ဒါတွေပါပဲ
ကရားပြည်နယ်မြို့သားလွတ်တော်မဲဆန္ဒနယ်အမှတ်ခွန်မှာတော့လက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရေးနယ်ဖွံ့ဖြိုးရေးပါတီရဲ့ဗဟိုအလို့အမှုဆောင်ပြည်ထောင်စုဝန်ကြီးဦးအောင်မင်းနဲ့မဲဆန္ဒနယ်အမှတ်9မှာတော့ပြည်ခိုင်ပြိုးပါတီရဲ့ဗဟိုအလို့အမှုဆောင်တဦးလည်းဖြစ်ပြည်ထောင်စုဝန်ကြီးလည်းဖြစ်တဲ့ဦးစိုးသိန်းကတတိပုဂ္ဂလတို့အနေနဲ့ပြည်ခိုင်ပြိုးကိုယ်စားလှယ်အပါအဝင်တခြားကိုယ်စားလှယ်တို့နဲ့အမျိုးသားလွတ်တော်အမှတ်နေရာကိုရှင်ပြိုင်ဖို့အစီအပေးသွင်းထားတာဖြစ်ပါတယ်ဒါပြင်လက်ရှိအင်အားကြီးအတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အရင်မြမဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီတို့ကကိုယ်စားလှယ်တွေလည်းရှင်ပြိုင်ရွေးကောက်ခံကြမှာဖြစ်ပါတယ်အင်အားကြီးနိုင်ငံရေးပါတီတို့နဲ့ရွေးကောက်ပွဲကိုရှင်ပြိုင်နိုင်ရေးတစ်ဖက်ကကြိုးစားနေရတဲ့တိုင်းရင်းသားပါတီတို့အနေနဲ့ကိုယ်စားလှယ်လောင်းတွေအပယ်ခံရတဲ့အခြေအနေတို့နဲ့လည်းကြုံတွေ့နေရပါတယ်လွတ်တော်အမတ်နေရာ15နေရာဝင်ရောက်ရှင်ပြိုင်မဲ့ကရမ်းမျိုးသားပါတီကလွိုက်ကော်မဲဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ဖို့စီရင်တင်ခဲ့တဲ့ ကိုခွန်ဘီတူးကိုကိုယ်စားလှယ်အဖြစ်ကနေကော်မရှင်ကပယ်ချလိုက်ပါတယ်
။အဓိကကတော့ဒီကျွန်တော်မက်ဆန်တော့နေမှာကျွန်တော်ဟိုဗါလဲဝင်ပြန်တဲ့နေရာမှာကျွန်တော်အားကောင်းဆုံးပြန်ပြောက်နေတဲ့အာသုံးသပ်ထားတယ်ပေါ့နော်ဆိုတော့ဟိုဟိုဒီချက်ခံရေးပါတီဖက်ကပြပြဖြစ်တိုက်ခိုင်းဖက်ဖြစ်ပေါ့နော်အဲ့လိုအမြင်နဲ့အနေထားမျိုးရှိတယ်လို့ကျွန်တော်သုံးသပ်တယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်ဒီ UK ကော်မရှင်ရဲ့ဟိုရွေးချယ်ရှိပေါ့နော်ဆုံးဖြတ်ပြီးမှခွဲခြားပြီးမှကျွန်တော်ဒီအာမှုတွေနဲ့ပေါ့နော်ဟိုလောကပြပြီးမှဟိုဗါလဲခွင့်ဆင်ပြီးမှပေါ့နော်ကျွန်တော်ပြန်ပြီးမှဖယ်လိုက်တဲ့အနေထားမျိုးလို့ပဲခံစားရတယ်ခင်ဗျာ
2008ခုနှစ်အခြေခံဥပဒေအတည်ပြုချိန်တုန်းကဖမ်းဆီးခံရပြီးပုံမှန်6ခုလို့နဲ့ထောင်ထံ39နှစ်ချမှတ်ခံခဲ့ရသူကိုခွန်ဘီတူးပြောပြခဲ့တာဖြစ်ပါတယ်2008ခုနှစ်ဆေးဥချုပ်ရေးကာလကနိုင်ငံရေးမှုတွေကနေရှောင်ကွင်းနိုင်မှုအတွေ့ထိုင်းနိုင်ငံမှာတရားမဝင်နေထိုင်ခဲ့ပါတယ်လို့ရဲထံမှမှားယွင်းဖြောင့်ချက်ပေးခဲ့တဲ့အကြောင်းကိုနိုင်ငံကူးလက်မှအထောက်အထားတွေနဲ့ရွေးကောက်ပွဲကော်မရှင်ထံကိုတင်ပြခဲ့ပေမဲ့သူ့ရဲ့ရဲဖြောင့်ချက်မှတ်တမ်းကိုပဲအတည်ယူပြီးရွေးကောက်ပွဲကော်မရှင်ကပယ်ချခဲ့တာဖြစ်တယ်လို့လည်းကိုခွန်ဘီတူးကပြောပါတယ်ရှင်
မတင်ကြီးတိုက်စူးစီးတင်ပြခဲ့တာပါရွေးကောက်ပွဲဆိုင်ရာသတင်းတွေတင်ဆက်ပြီးအခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်လွန်ခဲ့တဲ့10နှစ်ကကက်ထရီနာဟာရီကိန်းမုန်တိုင်းတိုက်ခတ်ခဲ့လို့ပျက်စီးသွားရတဲ့အမေရိကန်ပြည်ထောင်စုလူအီဇီယားနားပြည်နယ်နယူးအော်လင်းစ်မြို့ကိုမနေ့တုန်းကသမရဥပမာတွားရောက်ခဲ့ပါတယ်အမေရိကန်ပြည်သူတွေလက်တွဲလှုပ်ဆောင်နိုင်မယ်ဆိုရင်ဘယ်လိုအောင်မြင်အောင်လုံဆောင်နိုင်တယ်ဆိုတာကိုဒီမျိုးရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကတက်တည်ပြနေတယ်လို့သမရကပြောပါတယ်။ VOA သတင်းနောက်ဇလစ်ကဟုတ်သတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကပြောပြမှာပါ
။လွန်ခဲ့တဲ့ဆယ်နှစ်ကကက်ထရီနာမုန်တိုင်းတိုက်ခိုက်ခဲ့လို့ပျက်စီးခဲ့တဲ့နေရာတွေကိုသမရဥပမာ New Orleans မြို့တော်ဝင် Michelin Rio နဲ့အတူမနေ့ကသွားရောက်ပါတယ်။လူမဲတွေနေပေါင်းများစွာနေခဲ့တဲ့သမိုင်းဝင် train ရပ်ကွက်ထဲမှာမိသားစုဝင်တွေကိုသမရဥပမာတွေ့ဆုံနှုတ်ဆက်ပါတယ်။မုန်တိုင်းကြောင့်ပျက်စီးခဲ့တဲ့ဒီ New Orleans မြို့ကိုအရင်ကအတိုင်းပြန်ပြီးတော့တည်ဆောက်နိုင်ခဲ့ခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းတည်ဆောက်တဲ့လောက်လှုပ်တင်လှုပ်ထိုက်တာတွေလုပ်နိုင်ခဲ့ပြီးထိခိုက်ပျက်စီးခဲ့တဲ့မိသားစုဝင်တွေအတွက်ပိုပြီးကောင်းမွန်တဲ့ဘဝတွေကိုတည်ဆောက်နိုင်ခဲ့ပါတယ်လို့သမ္မတဥပမာပြောပါတယ
်။ Because of you, the people of New Orleans working together, this city is moving in the right direction.
ခင်ဗျားတို့ကြောင့်ဒီ New Orleans မြို့ကပြည်သူတွေကြောင့်အလုံးအထူလက်တွဲပြီးမှန်ကန်တဲ့လမ်းကြောင်းစီရောက်အောင်ဒီမြို့ကိုပို့နိုင်ခဲ့တာပါ။ကျွန်တော်တို့သွားသိမ့်တဲ့နေရာကိုအားလုံးလက်တွဲသွားမယ်ဆိုရင်ရောက်ကိုရောက်ရမယ်ဆိုတဲ့ယုံကြည်ချက်မျိုးဒီတစ်ခေါက်လောက်ကျွန်တော်ဘယ်တော့ကားမှမရခဲ့ဘူးပါဘူ
းလူအီဇီယနာပြည်နယ်ဖလော်ရီဒါပြည်နယ်မစ္စစ်ပီပြည်နယ်တွေနဲ့တက်ဆက်ပြည်နယ်ရဲ့ဒစိတပိုင်းပင်လယ်ခွေမြို့တွေအတွင်းလွန်ခဲ့တဲ့10နှစ်2005ခုနှစ်ဩဂုတ်လအတွင်းမှာကက်ထရီနာမုန်တိုင်းတက်ခတ်ခဲ့တာပါလူ1800ကျော်သေဆုံးပြီးအိုအိမ်တွေစီးပွားရေးလုပ်ငန်းတွေပျက်စီးခဲ့ပါတယ်နယူးအော်လန်းစ်မြို့ကတော့မြို့ထဲကိုမုန်တိုင်းဝင်ပြီးရေလွှမ်းနာကိုကာထားတဲ့တာချိုးသွားခဲ့တာကြောင့်အပြည့်အစည်းတွေဆူဆူဝါးဝါးကျုံခဲ့ရတာပါ။နယူးအော်လန်းစ်မြို့တော်ဝင်မစ်လန်ဒရီယူကအခုလိုပြောပါတယ
်။ It was one of the darkest times. It was a man-made disaster of
အဲ့ဒီအချိန်ကကျွန်တော်တို့ရဲ့ဘဝအမှောင်မဲဆုံးကာလပါပဲ။ဒီဖြစ်ရာတကယ်တော့လူတွေကြောင့်ထပ်ပြီးကြုံတွေ့ရင်ဆန်းရတဲ့ဘေးဒုက္ခကြီးတစ်ခုလည်းဖြစ်ပါတယ်။အဲ့တော့အမေရိကန်နိုင်ငံကဘသူ့အပေါ်မှာမှဒီလိုအဖြစ်ဆိုးကြီးမရောက်ပါစေနဲ့လို့ကျွန်တော်တို့ဆုတောင်းခဲ့ကြပါတယ်။
အခုသမရဥပမာမင်းကွန်းပြောနေတဲ့စာအုပ်ဟာမုံတိုင်းကြောင့်ရေအောက်15ပေလောက်မှရောက်ခဲ့တဲ့နေရာဆိုတာကိုလည်းမြို့တော်ဝင်မစ်လန်ဒရီယူကထည့်ပြောသွားပါတယ်။သမရဥပမာကတော့
If Katrina was initially an example of what
Katrina မုံတိုင်းဟာအစကတည်းကအစိုးရဘက်ကထိရောက်အောင်ကယ်ဆယ်ဖို့ပြတ်ခွက်ခဲ့မယ်ဆိုရင်ဘာတွေဖြစ်မလဲဆိုတာကိုနမူနာပေးခဲ့တာပါ။အခုတော့အစိုးရဘက်ကလက်တွဲလှုပ်ဆောင်မယ်ဆိုရင်ဘာတွေအောင်မြင်အောင်လှုပ်ဆောင်နိုင်တယ်လဲ။ပြန်လည်ထူထောင်ရေးအခြေအနေတွေကပြသနေပါတယ
်။ဘ ਹੁ အစိုးရဒေသခံအစိုးရတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်ဝင်ငွေနှိမ့်ကြတဲ့နယူးအော်လန်းစ်မြို့ကမိသားစုတွေဟာပိုကောင်းတဲ့အိမ်ယာ၊ကျောင်းနဲ့တခြားဒေသခံထောက်ပံ့ရေးရုံးတွေပြန်လည်တည်ဆောက်နိုင်ခဲ့တယ်လို့သမ္မတဥပမာကပြောပါတယ်။ဒေသခံကျောင်းသားတွေရဲ့ပညာရေးအခြေအနေနဲ့ကျောင်းတက်တဲ့အရေးအတွက်ကမုန်တိုင်းတံမခံရခင်တည်းတောင်ပိုများလာခဲ့တယ်လို့သူကဆိုပါတယ်။ဒေသခံစီးပွားရေးလုပ်ငန်းတွေအောင်မြင်တဲ့စားသောက်ဆိုင်တွေလည်းပြန်ပြီးတော့ဖွင့်နိုင်ခဲ့ပါလေ။ပူပေါင်းဆောင်ရွက်မယ်ဆိုရင်အောင်မြင်အောင်လုပ်လို့ရတယ်ဆိုတော့တခြားဒေသကလူအဖွဲ့အစည်းတွေကိုလည်းနယူးအော်လန်းစ်ကနမူနာပေးခဲ့တဲ့အကြောင်းသမ္မတဥပမာပြောပါလေ။ဒါပေမဲ့လည်းပြန်ပြီးတော့ထူထောင်အောင်ဖြစ်လာမယ့်အခြေအနေကိုရောက်ဖို့အခုအညီလိုအပ်နေစေအတိုင်းဝိုင်းနေလေနယူးအော်လန်းစ်နဲ့တခြားနေရာတွေမှာကြံ့နေစေပဲလို့သမ္မတဥပမာသတိပေးပြောဆိုသွားပါလေခင်ဗျာ။
ဦးသိန်းထိုင်ဦးပြောပြသွားတာဖြစ်ပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်တယ်ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာတိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်စာတိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်ပေးနေတာဖြစ်ပါတယ်။အခုဒုတိယနိုင်ွက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်းအမေရိကန်တခွင်အစီအစဉ်တွေနဲ့အတူသိပ္ပံနဲ့ဤပညာကန္တာတင်ဆက်တဲ့အခါမှာတော့အစိုးရ
ရဲ့ခန့်မှန်းချက်ကတော့စပိန်နဲ့နှစ်တောင်းပါဗျာအဲ့လောက်ပဲဒီဗျာလှမ်းတယ်လို့ပဲသူကယူဆတယ်ဗျာတကယ်တမ်းကျွန်တော်ဘဘိုင်းမှာပျောက်တဲ့မြို့နယ်ပေါင်း18မြို့နယ်အလို့ကိုလွှမ်းခံရပြောတယ
်ရေဘေးနဲ့ပတ်သက်တဲ့လေယာပျက်စီးမှုတွေနဲ့အကြောင်းကိုဒေါက်တာဝင်းထွန်းကပြောဆိုသွားတာဖြစ်ပါတယ်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့အမျိုးသမီးခန္ဓာကိုတင်ဆက်ဖို့အချိန်ရောက်လာပါပြီမြန်မာနိုင်ငံမှာနိုဝင်ဘာလကျင်းပမဲ့အထွေထွေရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းစင်းတွေကိုတက်ဆိုင်ရာနိုင်ငံရေးပါတီတွေကအမျိုးသားရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းခဲ့ကြပြီဖြစ်ပါတယ်ခုလိုတင်သွင်းထားတဲ့စည်ရင်းတွေထုတ်ပြန်ကြရအမျိုးသမီးတွေပါဝင်ရှင်ပြိုင်မှုကဘယ်လောက်ရှိပါသလဲအမျိုးသမီးတွေနိုင်ငံရေးကဏ္ဍမှာပါဝင်မှုအရေးကြီးတဲ့အကြောင်းဒီဘက်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ခင်ဗျာ
နိုဝင်ဘာလ10ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့အထွေထွေရွေးကောက်ပွဲကြီးမှာပါဝင်ရှင်ပြိုင်မဲ့နိုင်ငံရေးပါတီပေါင်း93ခုတို့အနေနဲ့တစ်ဆိုင်ရာပါတီတွေကနေပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရဲ့စီးင်းကိုမြို့သားရွေးကောက်ပွဲကော်မရှင်ထံကိုတင်သွင်းခဲ့ကြပြီးဖြစ်တယ်လို့စီစစ်မှုကိုစောင့်စားနေကြတဲ့အချိန်လေးဖြစ်ပါလေ။ခုလိုတင်သွင်းရမှာစိတ်ဝင်စားပွဲရတစ်ခုကတော့တစ်ဆိုင်ရာပါတီတွေတင်သွင်းတဲ့ကိုယ်စားလှယ်လောင်းစီးင်းမှာအမျိုးသမီးတွေဘယ်နေရာကိုင်းနှုံးပါတယ်လဲဆိုတဲ့အချက်ပါပဲ။လက်ရှိအာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ပေါင်း1149ဦးရှင်ပြိုင်ဖို့စီးင်းတင်သွင်းရမှာအမျိုးသမီးကိုယ်စားလှယ်ပေါင်းဟာ82ဦးရှိတဲ့အတွက် 6.2% ဂိုင်းနှုန်းရှိတယ်လို့ဆိုရမှာပါ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဦးဆောင်တဲ့အဓိကတိုက်ခိုက်ပါတီဖြစ်တဲ့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ကတော့2012ဂျားဖြာရွေးကောက်ပွဲတုန်းကမြို့သမီးကိုယ်စားလှယ်ရာဂိုင်းနှုန်းဟာ30ရာဂိုင်းနှုန်းရှိခဲ့ပြီး73ဦးကလွှတ်တော်မှဖြစ်ရွေးချယ်ခံခဲ့ရတာဖြစ်ပါတယ်။လာမယ့်2015ရွေးကောက်ပွဲအတွက်ပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေရွေးချယ်စဉ်ကတော့အရေးချင်းတူရင်အမျိုးသမီးတွေလူငယ်တွေကိုဦးစားပေးရွေးချယ်မယ်ဆိုတဲ့ policy ကိုကြေညာခဲ့တာဖြစ်ပါတယ်။လက်ရှိတင်သွင်းတဲ့ကိုယ်စားလှယ်လောင်းစီးင်းကိုထုတ်ပြန်ရမှာတော့အမျိုးသမီးကိုယ်စားလှယ်လောင်းအရေးအတွက်ဟာ15ရာဂိုင်းနှုန်းရှိတာတွေ့ရပါတယ်။တသညာလို့တူကောက်ခေါ်တဲ့တိုင်းရင်းသားစီလုံးညီညွတ်ရေးပါတီရဲ့ကိုယ်စားလှယ်လောင်းစီးင်းမှာတော့956ဦးနဲ့29ဦးကအမျိုးသမီးတွေဖြစ်ကြတဲ့အတွက်10.4ရာဂိုင်းနှုန်းအမျိုးသမီးတွေဖြစ်တယ်လို့ဆိုရမှာပါ။မြို့သမီးအများစုနဲ့ဖွဲ့စည်းထားတဲ့မွန်အမျိုးသမီးပါတီအနေနဲ့ကတော့ကိုယ်စားလှယ်လောင်း၄ဦးကသာတင်သွင်းနိုင်ပြီး NLD အဖွဲ့ဝင်ဟောင်းတွေနဲ့ဖွဲ့ထားတဲ့ဝန်တာနုဒီမိုကရက်တစ်ပါတီကတော့ အမျိုးသမီး18ဦးကိုစီလောင်းဖြစ်တင်သွင်းထားတာကိုတွေ့ရပါတယ်။ခုလို2015ရွေးကောက်ပွဲမှာအမျိုးသမီးကိုစီလေတွေပါဝင်ရှင်ပြိုင်မှုနှုန်းနည်းပါးရတာဟာမြမလူဦးရေတန်50တပတ်ရှိတဲ့အမျိုးသမီးတွေနေနဲ့နိုင်ငံရေးမှာစိတ်ပါဝင်စားမှုနည်းပါးလို့လားလို့မေးစရာရှိပါတယ်။ဒါကြောင့်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ပါဝင်စားမှုဟာဘယ်လောက်အရေးကြီးပါသလဲ။တချိန်ကနိုင်ငံရေးအကျဉ်းသားလည်းဖြစ်ခဲ့ပြီးအမေရိကန်နိုင်ငံသားရေးဌာနကချီးမြှင့်တဲ့အမျိုးသမီးသူရဲကောင်းစုကိုရရှိထားတဲ့အပြင်လက်ရှိရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုဖွင့်လှစ်ထားသူမတ်ဇီမာအောင်ကတော့ NLD ပါတီရန်ကင်းမြို့နယ်ကဝင်ရောက်ရှင်ပြိုင်မှုစီးရင်တင်ခံထားရသူဖြစ်ပါတယ်။အမျိုးသမီးများနိုင်ငံရေးမှာစိတ်ပါဝင်စားမှုရှိဖို့အရေးကြီးတဲ့အကြောင်းသူတစ်ချိန်ကပြောခဲ့တာကိုပြန်ပြောင်းတင်ပြလိုပါတယ်
။အခုကျမတို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အမျိုးသမီးတွေက50ရာခိုင်နှုန်းကျော်ရှိတာကိုသတ်တွေ့ရတယ်။ဒါကြောင့်ဒီမိုကရေစီစနစ်မှာကျန်းမာရေးအပြင်ကိုလူများစုရဲ့အတန်ကိုအနေဆုံးဆင်တော်ကိုစားပြုနိုင်မှုလိုတယ်။ဒါကြောင့်မို့လို့လေဒီအမျိုးသမီးတွေကကိုယ့်ရဲ့အတန်ကိုယ့်ရဲ့လိုအပ်ချက်ကိုယ့်ရဲ့အခွင့်အရေးတွေကိုခေါ်ထုတ်ပြီးတော့ကိုစားပြုနိုင်မဲ့ကိုယ်စလဲမျိုးတွေနိုင်ငံရေးသမားမျိုးတွေကိုတာဖွေချင်းကပ်ပြီးတော့အားပေးတဲ့နဲ့ဒုနည်းတူဆိုကိုယ့်အတန်ကိုကိုစားပြုနိုင်မှုလဲလိုအားပေးတဲ့လို့ဟိုကျွန်တော်ကတော့ထင်တယ်။ထို့သဖြင့်တော့နိုင်ငံရေးကိုမျက်ခြေမပြတ်စေချင်ပါဘူး။တိတ်လည်းမလိုတော့ဘူး။2015မှာရွေးကောက်ပွဲရှိမှမဟုတ်ပါဘူး။ရွေးကောက်ပွဲမရှိတဲ့အချိန်ကာလမှာလဲမျိုးသမီးတွေဟာနိုင်ငံရေးအသည့်အသည့်ရှိရှိနဲ့ပို့ပြီးတော့ဒီကိုနိုင်ငံရဲ့အရေးကိုလူဖွဲ့စည်းအရေးကိုနားဆွင့်တဲ့အချင်းကတဲ့လို့ကျမအတန်ပေးတယ်
။ခရင်မြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်အရေးကြီးဆုံးလူလားချက်တရားဘာတွေလို့မြင်ပါလဲရှင
်။ဒီအမျိုးသမီးတွေအတွက်ဒီအဓိကလိုအပ်ချက်ကတော့တို့ကတို့ရဲ့မိသားစုသားသမီးတွေရဲ့ပညာရေးပိုကောင်းလာတာကိုမြင်ကျင်မယ်။ထို့နည်းတူစွာပဲအမျိုးသမီးတွေကိုနိုင်လဲလုံနိုင်ကိုင်နိုင်တဲ့အဝင်ငွေကောင်းတဲ့သူတို့မိသားစုကိုကောင်းကောင်းမွန်မွန်မိသားစုကျန်းမာရေးပညာရေးကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဖန်တီးပေးနိုင်မဲ့ပြည်ပရဲ့အခွင့်အလမ်းပညာရေးအခွင့်အလမ်းတွေကိုရလို့ရှိရင်တော့ဒါသူတို့လူဖွဲ့စည်းအတွက်ကောအမျိုးသမီးတွေအတွက်ကောပို့ပြီးတော့ကောင်းမွန်တဲ့ဒီအနေအထားတစ်ခုဖန်တီးနိုင်မယ်လို့ဟုတ်ကဲ့မျှော်လင့်ပါအဓိကလိုအပ်ချက်ကဘာလဲဆိုတော့ချိန်နဲ့အမျှကျမတို့လေ့လာနေဖို့လိုတယ်နောက်ထုံးနေသူဆိုတော့အချိန်နဲ့အမျှကိုယ့်ရဲ့ရည်ရွယ်ချက်ပန်းတိုင်ကိုပြောက်ဖို့လို့လို့လေအဲ့ဒါကိုဒီဇိုင်းမဲ့ဖက်လုပ်လို့ရှိလို့ရှိရင်ဒါအတိုင်းတာတစ်ခုတည်းကိုလိုချင်တဲ့ရလက်တွေကိုရယူနိုင်မှာပဲပေါ့နော
်လာမယ့်ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့မယံကုန်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်မဲ့သူကတော့ဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါတယ်သူဟာ2012ဂျားဖြတ်ရွေးကောက်ပွဲတုန်းကလည်းအဲ့ဒီမြို့နယ်ကပဲရွေးကောက်ခံခဲ့ရသူဖြစ်ပါတယ်မြို့သမီးများနိုင်ငံရေးမှာပါဝင်လှုပ်ရှားမှုအရေးကြီးတဲ့အကြောင်းထိုစဉ်ကသူပြောခဲ့တာကိုလေမှတ်တရတင်ပြလိုပါလေ
ဟိုလွှတ်တော်တွေကအမျိုးသမီးတွေရောက်လာပြီဆိုရင်အမျိုးသမီးတွေရဲ့ဟိုအခွင့်အရေးတွေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်တင်ပြတာရဲ့အစားရင်သူတို့အမျိုးသမီးတွေကတင်ပြတာဟိုပို့ပြီးတော့လည်းပြည်စုံမယ်ပို့ပြီးတော့လည်းသဘာဝကျမှာပါတော့အမရဲ့အမြင်ကတော့ဟိုလွတ်လပ်ရေးမတန်ခင်ကတော့ဟိုတခင်မကြီးတရားရလွတ်လပ်ရေးအတွက်ဖက်ဖက်ကအရန်ကြိုးစားခဲ့ကြတာပေါ့သူအနေနဲ့ရုပ်ပုံပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လွတ်လပ်ရေးအတွက်ဆိုတော့လွတ်လပ်ရေးရပြီနောက်ပိုင်းမှာတော့မရခဲ့တဲ့ဆိုင်တော့နည်းနည်းလေးအေးဝါတယ်လို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းရေးပါပဲလူသမီးတွေရှိနေကြပေါ့တခြားတော့ဒီဝန်ထမ်းမလုပ်ကြနေတဲ့နော်ကျွန်တော်ဆရာမတို့ကဒီစားလောက်ပဲရှိတာပါဒီနောက်ပိုင်းမှာဘမပြန်ပြီးတော့အမျိုးသမီးတွေကနိုင်ငံရေးပို့ပြီးစိတ်ဝင်စားနှိုးကြွလာဆိုကျွန်တော်တို့ရှိလေးလုံးအရေးချင်းမှကြားလာကြတော့အမျိုးသမီးတွေကဒါအများကြီးပဲထွက်လာကြဒီဆက်ပို့ပြီးတော့ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကျွန်တော်တို့အကုန်လုံးကြီးတော့နိုင်ငံရေးလှုပ်ဆောင်တဲ့လူတွေအများကြီးအဖန်ခိုင်တဲ့ခမာကျွန်တော်အမျိုးသမီးတွေကနိုင်ငံရေးအကျဉ်းသားတွေရဲ့မိခင်တော်လည်းကောင်းဖွားဒီတော်လည်းကောင်းသားတို့တော့ဖြစ်တဲ့ကြတဲ့ခမာကျွန်တော်ကဒီထောင်စားတွိုင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့လည်းပါဝင်လာတယ်တို့ရုံးကလာဆိုတော့လေနောက်ပိုင်းမှာဆိုရင်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်လူဆက်သစ်တွေကလူငယ်အမျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်ကြောင့်မို့ဒီနောက်ပိုင်းမှာကျွန်တော်ရဲ့အမျိုးသမီးတွေကအရွယ်သုံးပါလုံးပေါ့နော်ကျွန်တော်နိုင်ငံရေးမှာအရင်မဆလာခရစ်ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတယ်နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့အတွက်ကိုဥကျော်ဒီလွတ်တော်တဲ့ဥကျော်ရောက်လာပြီပေါ့နော်ဒီကမှာဆောတူတူအမျိုးသမီးကန္တအတွက်တို့ရအများကြီးကိုစားပြုတော့ပြောပြရမယ်ဆိုတော့ပမာဏမှာရှိတဲ့အလုသမာတွေအများတယ်ဒါအမျိုးသမီးတွေပဲဒါမကြင်ရတဲ့ဒါအလုသမာတွေမှာဆန္ဒပြနာရှိတယ်ပေါ့နော်ဒါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေတယ်အကာအကွယ်ပေးနိုင်တဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကျွန်တော်တို့ကဒီသူရဲ့သူပီးတွေရဲ့ကိုစားကဥတို့လွတ်တော်တွေရောက်သွားမယ်။လွတ်တော်ကုစလေသူပီးတွေရဲ့တောင်းနဲ့အများကြီးပါပါတယ်။ ဒါတို့ကျွန်တော်တို့ဒါဥပမာခုပြရပါတော့အမေရိကန်ကအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ဒီမှာအများကြီးတောင်းရှိပါတယ်လို့ပဲပြောချင်ပါတယ
်။နာမည်နိုဗင်ဘာလရွေးကောက်ပွဲမှာနိုင်ငံရေးပါတီတွေအနေနဲ့ကိုယ်စီတောင်းဆင်းတွေမှာအမျိုးသမီးဥယျာဉ်နေပါရတာဟာအမျိုးသမီးတွေအနေနဲ့မောင်တထားမင်းနရွက်ဖြစ်နေတော့နိုင်ငံတာဝန်နဲ့အိမ်တော်တာဝန်ထမ်းဆောင်ရမှာဝင်နစ်အားမမျှတဲ့အချက်ဟာအဓိကအကြောင်းဖြစ်နေတယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြခဲ့ကြပါတယ်။ဒေါက်တာဒေါ်မီဝင်းမြင့်ကတော့ကန်ထူးသူလို့ဆိုရမှာပါ။2000ဆနစ်ဂျာဖြရွေးကောက်ပွဲအနိုင်ရရှိစဉ်ကသူ့ကိုဒီမေးခွန်းကိုမေးခဲ့မိပါတယ်။သူ့ရဲ့ဖြေကြားချက်နဲ့တူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင်
။ပြောတော့ဒါဟိုကပြည်သူကလည်းဒါတောင်းပေးရလာပြီဆိုတော့ဒါပြည်သူဒီရဲ့တောင်းပေါ့နော်နိုင်ငံအရေးတောင်းတော့ဒါကျွန်မဦးစားပေးရမှာဖြစ်ပါတယ်။ဦးကျွန်မတပင်းနေရပါလေသူတို့ကချက်ပေါ်သူရက်တင်နိုင်ပြီဖြစ်တဲ့အတွက်ကျွန်မရဲ့ခင်မွန်းတွေကဒါကျွန်မရဲ့အိမ်နောက်တောင်းကိုသူညောက်ဝေးယူမှာဖြစ်ပါတယ်။ကျွန်မနေနေရတော့အိမ်နောက်တောင်းကတော့လေးပုံတစ်ပုံလောက်ပဲမှန်းထားပါတယ်။ကျန်တဲ့လေးပုံသုံးပုံကတော့ကျွန်မနေနေရတော့ဒီတိုင်းပြည်ရဲ့ဘောနော်လိုအပ်ချက်ကျွန်မဦးတည်ပေးထားတဲ့အတိုင်းကျွန်မဟိုနိုင်ငံတောင်းကိုထမ်းဆောင်ဖို့ကျွန်မဆုဖြတ်တယ်ပါ
။ဒေါက်တာဒေါ်မီဝင်းမြင့်ကန်ကောင်းတယ်ပေါ့
။ကန်ကောင်းပါတယ်ရှင့်။
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
တော်လလတန်းရဲ့အမျိုးသမီးကန္နာကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့ကိုအောင်တင်ဆက်မဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်။ဩဂုတ်လအတွင်းအမေရိကန်ပြည်တော်စုမှဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရပ်တွေအကြောင်းကိုခုတစ်ပတ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်သွားပါမယ်။တင်ရှားတဲ့ electronic လျှက်စက်နည်းပညာရှင်လူ9သိန်းလောက်လာရောက်အားပေးတဲ့ဂီတဖျော်ဖြေပွဲလွတ်လပ်ရေးရအောင်ကြိုးပမ်းနေတဲ့နိုင်ငံတွေကိုအကူအညီပေးနိုင်အောင်ပြဋ္ဌာန်းခဲ့တဲ့ဥပဒေစတဲ့အကြောင်းလေးပါဝင်ပါတယ်။ကိုအောင်အောင်နဲ့တူမတ်ဆုမွန်ကအကူအညီတင်ဆက်ထားတာပါ။
ဒီတရင်ပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတော့လွန်ခဲ့တဲ့65နှစ်ကမွေးဖွားခဲ့တဲ့ Stephen Wozniak အကြောင်းနဲ့ဆက်လိုက်ရအောင်ပါ။1950ခုနှစ်ဩဂုတ်လ17ရက်နေ့မှာ San Jose, California ပြည်နယ်မှာမွေးဖွားခဲ့တဲ့သူကို Apple Computer ကိုတီထွင်တဲ့ Steve Jobs လိုမျိုးပုဂ္ဂိုလ်အဖြစ်တောင်းတင်စားခေါ်ဝေါ်ကြပါတယ်တဲ့မတ်ဆုမွန်ရဲ့
ဟုတ်ပါတယ်ဝါစနစ် app ဟာ electronic လျှက်စက်နည်းပညာနဲ့ပတ်သက်လို့ငယ်ရွယ်စဉ်ကတည်းကအကျွမ်းတဝင်ရှိလာခဲ့ပြီးတဲ့နောက်အသက်13နှစ်အရွယ်မှာကျောင်းက electronic အသင်းရဲ့ဥက္ကဋ္ဌဖြစ်လာပါတယ်အထက်တန်းကျောင်းပြီးဆုံးသွားပြီးတဲ့နောက်သူဟာ Steve Jobs နဲ့ယင်းနှီးကျွမ်းဝင်လာခဲ့ပြီးတဲ့အချိန်ကနေစလို့အလုပ်အတူတူလုပ်ခဲ့တဲ့မိတ်ဆွေယင်းနှီးဖြစ်လာပါတယ
်ဒါနဲ့မတ်ဆုမွန်ရေဟိုရုံကတော့ကွန်ပျူတာဆိုတာရုံးခန်းထဲမှာဆင်းပြီးတော့အသုံးပြုရတဲ့စက်ကရိယာအကြီးကြီးတွေကိုခေါ်တာပါအခုကျွန်တော်တို့ပုံမော်တင်သုံးလို့ရတဲ့အစင်းမြင့်နည်းပညာတွေနဲ့ဖန်တီးထားတဲ့ laptop တို့စပွဲပေါ်တင်သုံးလို့ရတဲ့ desktop computer တို့ဆိုတာကတော့အလွန်ရှားပြီးတော့ဈေးလည်းအတော်ကြီးပါတယ်
။ဟုတ်ပါတယ်ကိုအောင်ရေဒါနဲ့ Steve Jobs နဲ့ Wozniak app တို့နှစ်ယောက်ပေါင်းပြီးတော့တည်ယူဖို့လဲလွယ်မျိုးစုံနဲ့သုံးလို့ရတဲ့ computer တွေထုတ်လုပ်နိုင်မဲ့ company တစ်ခုကိုစတင်ထူထောင်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။နည်းပညာအကြောင်းရေးသားတဲ့စာရေးဆရာ Robert Kringley က Wozniak app ရဲ့ကွန်ပျူတာဒီဇိုင်းပုံစံကြောင့်ကွန်ပျူတာထုတ်လုပ်တဲ့လုပ်ငန်းကြီးတစ်ခုလုံးစတင်နိုင်ခဲ့တယ်လို့ဆိုပါတယ်
။ Steve Wozniak was the designer of two really important computers in the history of personal
Steve Wozniak ဟာတကိုယ်ရေးသုံးကွန်ပျူတာပုံစံနှစ်ခုကိုရေးဆွဲခဲ့သူပါ။အဲ့ဒါတွေကတော့အလုံးကြီး250လောက်ပဲထုတ်လုပ်ခဲ့တဲ့ Apple 1 computer နဲ့ဆယ်သန်းကျော်ထုတ်လုပ်ခဲ့တဲ့ Apple 2 computer တွေပဲဖြစ်ပါတယ်။ Apple 2 computer ကိုအရေးအတွက်တော်တော်များများထုတ်လို့ရမှအောင်မြင်ခဲ့ပြီးတော့ဒါဟာပထမဆုံးအကြိမ်ဖြစ်လူများပြားသုံးဆွဲနိုင်ခဲ့တဲ့တကိုယ်ရေးသုံးကွန်ပျူတာလေးဖြစ်ပါတယ်။ဒီကနေ့သုံးဆွဲနေတဲ့အသေးစားကွန်ပျူတာတွေနဲ့ပတ်သက်ပြီးထုတ်လုပ်နေတဲ့ကုမ္ပဏီတီထောင်သူတွေဟာ Apple 2ကိုအသုံးပြုခဲ့သူတွေဖြစ်ပါတယ်လို့ Robert Kringley ကပြောသွားတာပါ
။ Steve Jobs ဟာ Apple Computer Company ဖွံ့ဖြိုးတိုးတက်ရေးအတွက်စီးပွားရေးရှုထောင့်ကနေချဉ်းကပ်စဉ်းစားခဲ့တယ်လို့ Steve Wozniak ဟာနည်းပညာပိုင်းနဲ့ပုံစံဒီဇိုင်းဘက်မှာအားထည့်ပြီးတော့လှုပ်ဆောင်ခဲ့သူပါ1985ခုနှစ်အရောက်မှာတော့ Mr. Wozniak ဟာကယ်လီဖိုးနီးယားပြည်နယ်ဘာကလေးမှာသူ့ရဲ့ဆုံးခန်းမတိုင်သေးတဲ့ပညာရေးကိုအဆုံးသတ်ဖို့ Apple ကနေပြီးတော့ထွက်ခွာလာခဲ့ပါတယ
်သူကလေးတွေရဲ့မူကြောင်းမှာစတင်ကြပေးခဲ့ပူးတဲ့ Wozniak ဟာ Apple ကုမ္ပဏီရဲ့အဆိုရှီယေရှင်တူလည်းဖြစ်ပြီးကုမ္ပဏီကနေအခုချိန်ထိလာစာရရှိနေသူဖြစ်ပါတယ် ဒါပေမဲ့လည်းသူပိုင်အချိန်တော်တော်များများမှာလူမှုရေးလုပ်ငန်းတွေဆောင်ရွက်လေရှိပါတယ်1982ခုနှစ်အရောက်မှာတော့ကယ်လီဖိုးနီးယားလေရင်ကွင်းတစ်ကွင်းကနေပြန်အတက်လေရင်ပြတ်ကျပြီးတဲ့နောက်ထိခိုက်ဒဏ်ရာရကဝါစနီအက်ဟာဘာမှမမှတ်မိတော့ပဲအတိတ်မေ့သွားပါတယ
်နောက်ပိုင်းမှာ Apple Company ကကွန်ပျူတာဂိမ်းကစားစေပြီးတော့သူ့အနေနဲ့သတိပြန်လည်လာအောင်ဆောင်ရွက်ပေးခဲ့ပါတယ် Steve Jobs နဲ့ဝါစနီအက်တို့ရဲ့တကိုယ်ရည်သုံးကွန်ပျူတာစမ်းသစ်တီထွင်မှုဟာသူတို့ရဲ့အောင်မြင်မှုသာမဟုတ်ဖက်နဲ့ငယ်ရွယ်တဲ့လူငယ်မျိုးဆက်တီအနေနဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းလုပ်ချင်လာအောင်တိုက်တွန်းပေးသလိုမျိုးလည်းဖြစ်တယ်လို့ Robert Crinkley ကပြောပါတယ
်။အခုတခါပြောပြပေးလို့ရတဲ့အကြောင်းအရာကတော့ဂီတဖျော်ရည်ပွဲကြီးတစ်ခုအကြောင်းမှာ1969ခုနှစ်ဩဂုတ်15ရက်နေ့မှာနယူးယောက်ပြည်နယ် Woodstock ရွာနာကလေကွင်းပြင်ထဲမှာဖျော်ဖြေတဲ့ဂီတပွဲကိုလူငယ်အများစုပါဝင်တဲ့ပရိသတ်5သိန်းကျော်လာရောက်ကြည့်ရှုခဲ့ပါတယ်။ဒီဂီတပွဲဟာအဲ့ဒီခေတ်အခါကိုထင်ဟပ်ပြနေတဲ့ပွဲလည်းဖြစ်ပါတယ်။Pop နဲ့ Rock and Roll ဂီတသမားတွေဖြစ်တဲ့ Jimi Hendrix, The Grateful Dead, John Sebastian, The Who, Now Janis Joplin တို့ဒီဂီတပွဲမှာလာရောက်ဖျော်ဖြေတာကြောင့်လူငယ်အများစုကဒီပွဲကိုမရောက်ရအောင်လာကြတာပါ။ Joplin နဲ့ Hendrix တို့နှစ်ဦးကတော့အဲ့ဒီဂီတပွဲအပြီးနောက်တစ်နှစ်မှာမွေးရဆေးဝါးအလွန်ကျွမ်းသုံးတာကြောင့်ကွယ်လွန်သွားပါတယ်။ Richie Havens ကတော့ဒီဂီတပွဲမှာပထမဦးဆုံးစတင်ဖျော်ဖြေခဲ့သူပါ။Freedom, freedom, 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 freedom.
တကယ်မဲမဲရွာတဲ့မိုးနောက်ကျမ်းမာရေးအတွက်တန့်စင်ခံမလုံလောက်တာအစားအစာတွေမလုံလောက်တဲ့ဂျားကပဲတုံးရကြတဲ့ဒီဂီတဖျော်ဖြေပွဲကိုအောင်မြင်စွာနဲ့ကျင်းပနိုင်ခဲ့တာပါဂီတပွဲကျင်းပတဲ့လေကွင်းပိုင်ရှင်မတ်ယက်စ်ခါကဒီကိုလာခဲ့ကြတဲ့သူလူငယ်9သိန်းဟာဒီနေရာမှာစုံစည်းပြီးတော့သုံးရက်ကြာဂီတဖျော်ဖြေပွဲကိုကြည့်ရှုခဲ့တယ်ဆိုတာကိုကဘာကြီးကိုတက်တေပြပြီးဖြစ်ပါတယ်လို့ပြောပါတယ
်အခုအခါတင်ပြပေးလို့တဲ့အကြောင်းအရာကတော့ပနမတူးမြောင်းကိုပထမဆုံးဖြတ်သန်းမောင်းနှင်ခဲ့တဲ့ကုန်တင်တင်မောအကြောင်းဖြစ်ပါတယ်မဆုမွေ1914ခုနှစ်ဩဂုတ်လ15ရက်နေ့မှာအမေရိကန်ကုန်တင်တင်မော SS Anson ဟာ82ကီလိုမီတာအရှည်ရှိတဲ့ကနဲလ်တူးမြောင်းကို9နာရီကြာဖြတ်သန်းမောင်းနှင်ခဲ့ပါတယ်အမေရိကတိုက်အလဲပိုင်းနိုင်ငံဖြစ်တဲ့ပနားမားကဒီတူးမြောင်းဟာအက်တလန်တိတ်နဲ့ပစိဖိတ်သမုဒ္ဒရာကိုဆက်သွယ်ထားတဲ့တူးမြောင်းဖြစ်ပါတယ်။ဒီတူးမြောင်းကိုပြင်သစ်နိုင်ငံက73နှစ်ကြာဖောက်လုပ်ဖို့ကြိုးစားပြီးတဲ့နောက်လက်လျှော့သွားပြီးတာအမေရိကန်က1904ခုနှစ်မှာစတင်ပြီးတော့လွှဲပြောင်းတာဝန်ယူခဲ့ပါတယ
်။ဟုတ်ပါတယ်။နည်းပညာပိုင်းဆိုင်ရာပြဿနာတွေကိုမဖြေရှင်းနိုင်တာခြင်ကနေတဆင့်ကူးဆက်တဲ့ငှက်ဖျားယောဂါတွေကြောင့်ပြင်သစ်အဖွဲ့ဟာကနဲတူးမြောင်းကိုဖောက်လုပ်ဖို့ကိုလက်လျှော့ခဲ့တာပါ။အမေရိကန်နဲ့လက်လွဲတာဝန်ယူပြီးတဲ့နောက်မှာတော့ချင်းကနေတဆင့်ကူးဆက်ပြန်ပွားနေတာကိုနှိမ်နှင်းမှုအလုသမားစခန်းတွေအတွင်းကရေဝတ်မြေနေရာတွေကရေတွေကိုဖောက်ထုတ်ဖြစ်တာနောက်ပြီးတော့ချိုးရေတောက်သုံးရေအသုံးပြုမှုနဲ့ပတ်သက်ပြီးတော့တင်းကျပ်တဲ့စီမင်းစည်းကမ်းတွေကိုအမေရိကန်စစ်ဖက်ဆရာဝန်တွေကထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်း20ရာစုအတွင်းမှာတော့ကနဲတူးမြောင်းကိုအမေရိကန်တို့ကထိန်းချုပ်ထားလိုက်တာဖြစ်ပြီး1969ခုနှစ်ဒီဇင်ဘာလမှာတော့ပနားမားကိုပြန်လည်လွှဲပြောင်းပေးအပ်ခဲ့ပါတယ
်အခုနောက်ဆုံးတင်ပြလို့တဲ့အကြောင်းအရာကတော့ဟိုခေတ်ဟိုအချိန်တုန်းကဆိုရင်နိုင်ငံချင်းချင်းကြားမှာမြေနေရာတွေစစ်သည်မော်တွေတောင်ငှားကြတယ်ဆိုတဲ့အကြောင်းမှာ1941ခုနှစ်ဩဂုတ်လ20ရက်နေ့မှာပထမကမ္ဘာစစ်တုန်းကသုံးခဲ့တဲ့စစ်သည်မော်အစီး90ကိုအမေရိကန်ပြည်ထောင်စုကဗြိတိန်ကိုငှားရမ်းခဲ့ပါတယ်အတုံးလှဲ့အနေနဲ့ဗြိတိန်ကအမေရိကန်ကိုသူတို့ရဲ့အက်တလန်တိတ်သမုဒ္ဒရာအတွင်းကျွန်းတွေပေါ်ကစစ်ဖက်အခြေစိုက်စခန်းလေးခုကိုပေးခဲ့တဲ့အပြင်ဒီအက်တလန်တိတ်သမုဒ္ဒရာတွေကတခြားရှစ်အခြေစိုက်စခန်း6ခုကို69နှစ်ကြာအခမဲ့ငှားရမ်းပေးရမှာဖြစ်ပါတယ
်ဟုတ်ပါတယ်ရှင်အန်ဂိုလာအမေရိကန်ချင်းငှားချင်းဆိုင်ရာသဘောတူညီချက်အရာအခုလိုမျိုးအပေးအယူလုပ်ခဲ့ကြတာပါဒီသဘောတူညီမှုဟာဒုတိယကမ္ဘာစစ်အတွင်းအင်္ဂလန်ကိုနာဇီဂျာမနီတွေကပိတ်ဆို့ထားတဲ့ဂျားကပဲရက်တီနိုင်ခဲ့တဲ့ဗြိတိန်ကိုအကူအညီပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအတွက်အထောက်အကူပြုတယ်လို့ယုံကြည်ရတဲ့ဘယ်နိုင်ငံကိုမဆိုအမေရိကန်သမ္မတအနေနဲ့ လက်နက်နဲ့တခြားကာကွယ်ရေးနဲ့သက်ဆိုင်တဲ့လက်နက်ပစ္စည်းတွေကိုလည်းလွှဲပြောင်းပေးအပ်နိုင်ပါတယ်။1940ခုနှစ်တုန်းကလွှတ်တော်မှပြောဆိုခဲ့တဲ့သမ္မတ Franklin Roosevelt ရဲ့မိခိုးနဲ့မှာတော့အင်္ဂလန်အပါအဝင်အမေရိကန်ရဲ့မဟာမိတ်တွေစီကိုတနတ်တွေတင်းမောနဲ့လေရင်တွေပေးဖို့သွားတင်ကြောင်းကိုလည်းပြောဆိုခဲ့ပါတယ်။
ကိုအောင်တင်ဆက်တဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုကြားရပါမယ်ဒေါခင်မျိုးတတကတင်ဆက်ထားတာပါ
ဒီနေ့မိုးရာသီမှာမုန်တုံမုန်းနဲ့မုန်တိုင်းကြောင့်မကြုံမှုအောင်ရေကြီးရေရှမ်းခဲ့တာမို့မြန်မာနိုင်ငံသားတွေအဓိကထားစားသုံးတဲ့ဆန်အတွက်ဘယ်အတိုင်းတာထိထိခိုက်နိုင်ပါလဲ။စိုက်ပျိုးရေးပညာရှင်ဒေါက်တာထွန်းရဲ့အမြင်ကိုဒီတစ်ပတ်မှာတင်ပြပေးပါစီ။စဘာတိကစိုက်ပျိုးတဲ့အေယာဝတီတိုင်းကအခြေအနေကိုပထမဆုံးကြည့်အောင်ပါ
။စဘာတူစိုက်တဲ့ရောက်တိုင်းမှာရှိတဲ့ဟင်းရဒဇလွန်မြောင်ကြံကင်းနောက်ပြီးတော့တနုပြူကျောင်းကုန်းကန်ကြီးတော်လေးမျက်နာစသဖြင့်ရောက်တိုင်းရဲ့အဓိကစဘာစိုက်တဲ့မြို့ကြီးတွေကတမြို့နယ်မှာဆိုရင်အကတသိန်းရတသိန်းခွဲရှိပါတယ်ခင်ဗျာဆိုအဲ့ဒီမြို့နယ်ကြီးတွေပါဝင်မြို့နယ်ပေါင်း20လောက်ရှိတယ်ငါတသိန်းရနေတော့တသိန်းခွဲရှိတဲ့မြို့နယ်ပေါင်း20လောက်ရှိတယ်အဲ့ဒီ20လောက်ကိုကျွန်တော်မှတ်မြို့တက်ကြည့်တာအနည်းဆုံးအက5000လောက်ရေစားနယ်လို့ပဲအနည်းဆုံးထားပြီးတက်မှဆိုရင်တော့မှအကတသိန်းရှိပါတယ
်မိုးစဘာစိုက်တဲ့ရာသီမှာလိုရာတဲ့ပိုးသွားတဲ့ရေအလွှမ်းခံရတာမို့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့ပါပြီ။ဒီခါမှာရှေ့ဘာဆက်လုပ်ဖို့လိုတဲ့ဆိုတာကိုစီမံကိန်းတွေချနိုင်အောင်ဆုံးရှုံးခဲ့ရတဲ့ပမာဏကိုတွက်ချက်မှုဟာတိတ်ကိုအရေးပါတယ်လို့ဆိုပါတယ်
။ဒါကတတိလုံးဆိုင်တဲ့ဧကကမိုးရင်းမှာဆိုလို့ရှိရင်40တန်းလောက်ရှိတယ်။ဆိုးရရဲ့ခမန်းကျဲကတော့တသိန်းနဲ့2000ပါဗျာ။အဲ့လောက်ပဲဒီရန်လှမ်းတယ်လို့ပဲသူကယူဆတယ်ဗျာ။တကယ်တော့ကျွန်တော်ဘဘိုင်းမှာတယောက်တည်းမြို့နယ်ပေါင်း18မြို့နယ်အလို့ကိုလွှမ်းခံရတယ်ပြောတယ်။ဒီစကနမဲ့မျိုးနဲ့ကဘယ်လောက်ထိရှိရဆိုရင်ဧကကတမျိုးတမျိုးတမျိုးပါအနည်းဆုံးတသိန်းကနေတသိန်းခွဲရှိရှိပါတယ်ဆိုတော့အဲ့ဒီမြုပ်တဲ့မျိုးနယ်တွေပဲတသိန်းလောက်နဲ့ထားကြည့်အောင်1.8တန်းလောက်ရှိတယ်အနည်းဆုံး5000မှဖုံးပါအောင်ဒါပေမဲ့တကယ်ဖုံးတာတော့ပင်လေဒီကြီးလို့မျိုးရော်တွေကရေအောက်မှာအားလုံးရောက်သွားတာ2000လောက်ပဲရေဖုံးခံရဆိုတော့ခံမှန်းချက်ကနည်းနည်းရော်ရဲရော်ရဲတာကဘာဖြစ်လဲဆိုတိုက်မိတဲ့အလွန်အန္တရာယ်ရှိတယ်ဘာကြောင့်လဲဆိုတော့တကယ်မှန်ဖုံးတဲ့ area ကို short ပေါ့ပြီးတော့တွက်ချက်မယ်ဆိုလို့ရှိရင်ငငတော်ရဲ့စာဝတ်နေမှာတွားပြီးတော့အဆင်မပြေတာဖြစ်နိုင်တယ်ဘလုံလောက်မှုတွေဖြစ်နိုင်တယ်ဒါကြောင့်မလို့ခံမှန်းတဲ့နေရာမှာရုပ်ရည်ရှိရှိခံမှန်းဖို့လိုအပ်ပါတယ
်အေဝရီတိုင်းမှာတဲ့စဘာစိုက်တာမဟုတ်ပါဘူးကြံတိုင်းနဲ့ပြည်နယ်တွေမှာပါစိုက်ကြတာပါဒါပေမဲ့ဒီစဘာစိုက်ဒေသတွေမှာလည်းရေတံကိုခံကြရတာပ
ါစပိုက်ညွန့်နယ်က30လောက်ကလည်းတညွန့်နယ်ကို3000လောက်ဖုံးမှာအထက်ပိုင်းမြို့နယ်ဆိုကျွန်တော်ကျန်ကင်းအထက်ပေါ့ဗျာမကွေးတိုင်းပွင့်ပြူစသဖြင့်အထက်ပိုင်းမှာမြို့နယ်နဲ့ရခိုင်ပြည်ကမြို့နယ်တွေကဘာ heavy site တဲ့ဘူးရီတော်မောင်တော်ကြောက်တော်ကရစံမြေဝါမှာဖုံးတဲ့ area တွေကလည်းမနေဘူးကျန်တဲ့မြို့နယ်ပေါင်း30ကတမြို့နယ်ကို3000ပဲဖုံးမယ်ဆိုရင်ဒါမှ6000လောက်ရှိတယ်အဲဒါဆိုဧကတန်ပေါင်း7000မှ6000ရှိတယ်ဧကကို65ဒေနာတွက်ကြည့်တဲ့အခါမှာအင်းတန်ပေါင်း133000ရတယ
်တနိုင်ငံလုံးတိုင်းတာနဲ့စဘာ site ပြိုးမြေတွေရဲ့အနေအထားကရောဘလို့ရှိပါသလဲ
အခုလက်ရှိဖြစ်နေတဲ့အခြေအနေထားလေးကကျွန်တော်အောက်ပိုင်းဒေသတွေမှာကျွန်တော်အရောက်တိုင်းဟင်္သာရံကင်းအထိမြို့နယ်တွေကတော့အားလုံးကစပားတွေကစိုက်ပြီးလို့တလကွဲရွယ်ဆိုတော့သူတို့ကအမြစ်တွေဆွဲပြီးတော့ပင်ပွားကြည့်ရင်ဖြစ်တယ်အဲ့ဒီရဲ့အထက်ပိုင်းမြို့နယ်တွေရောက်တော့ခုတမျိုးလုံးမြို့သွားတဲ့ဆွတ်မြို့တွေကတော့ကျတော့ပြုတ်ကင်းနေထားမှရှိတယ်တမျိုးနယ်လုံးကမဆက်ရသေးဘူးတမျိုးနယ်လုံးဆက်ဖို့ဧကက6000လောက်ရှိတယ်6000တဲ့ပြုတ်ကင်းတွေကပြုတ်ကင်း6000လောက်ရှိတယ်မြို့တက်ကလာအခုကျွန်တော်တို့က10ရက်အထက်မှရှိတယ်စပား10ရက်လောက်ပဲတက်ရှင်တော့ပြုတ်ကင်းတွေအားလုံးမြို့သွားတဲ့ဒီကပြုတ်ကင်းကနေကြောင်းဆက်ဖို့စိုက်ခင်းတွေကိုမြို့တွေကအားလုံးဆုံးရှုံးသွားတယ်ဒါနဲ့ဒီအားလုံးရုတ်ခံရတဲ့ဒီအားလုံးကလည်းကျွန်တော်တို့ကဟိုကျွန်တော်တို့8 December ခန့်အားလုံးမြို့တာဆိုတော့အားလုံးနှုံးနေဖုံးပြီးတော့အားလုံးပျက်စီးသွားတဲ့အနေအထားရှိတယ်ကျွန်တော်တို့ကနိုင်ငံတော်ကမှန်းနာကတော့အဲ့ထက်ကနေ9000လောက်ပြန်ရှင်တယ်9000လောက်ပျက်စီးတယ်ဆိုတော့ပြန်ရှင်ဖို့ကကျွန်တော်တို့လက်မြင်မြင်ကျွန်တော်ကြွားကြည့်တဲ့ဒေတာတွေမှာတော့ရှင်းလျားအကြောင်းကိုမရှိဘူးဒါတော့ရှင်းနေဆိုတဲ့ဒေတာလည်းကျွန်တော်နိုင်ငံတော်အတွက်ဒီစာဝတ်နေဖူလုံမှုတွက်တဲ့နေရာမှာတော်တော်လေးကိုအမြင်ရှိတယ
်လက်ရှိမှာမြန်မာနိုင်ငံဆန်စပါးတဲ့ထောက်ပံ့မှုနဲ့ဆန်အတွက်စိတ်အေးရပေမဲ့ရေရှည်အတွက်တိတ်ကိုစိုးရင်ရတဲ့အနေအထားမှာရှိနေတာပါ
မြန်မာနိုင်ငံဆန်စပါးတဲ့ကျောက်ကတို့တို့ဆန်ချက်ဒီမှာထိမ့်သိမ့်ပြီးတော့တူလောင်ထားတဲ့ဆန်တွေကိုဝင်ရတယ်ငါတို့ဒီဒါရရှိနေတာဖြစ်တဲ့ကာလမှာတော့အဆင်ပြေပါတယ်။ဒါ
ါမဲ့ဒီကြသွားပြီးနောက်ပိုင်းမှာကျွန်တော်တို့ကဒီဝေစားနိုင်ဖို့အတွက်ကဆက်ခါစိုက်မှအဆင်ပြေမဲ့သဘောတရားရှိတယ်။ဘာဖြစ်လို့ကျွန်တော်နိုင်ငံကကစားကိုနှစ်ပတ်လေလေအောင်စိုက်ထားမှကျွန်တော်တို့ကဆန်အပေါ်ဆိုလို့နိုင်ငံရောက်တာတန်းခွက်လောက်ပဲရှိတဲ့အတွက်အလွန်ကိုစိုးရင်ရတဲ့အနေအထားရှိတယ်။ဒီပြန်မဆိုင်လို့ရှိရင်ဒီပြန်ရမယ့်စဘာကမရှိတဲ့အတွက်ဆန်တန်ချိန်စစ်သမှတ်ခုနှစ်တန်းနဲ့ညီမျှတဲ့စဘာမရမယ့်အတွက်ဒီရစားမယ့်ဆန်ရော့သွားမယ်ဆိုလို့ရှိရင်ရှေ့မှာဆက်ဆက်ပြီးကျွန်တော်တို့ကနိုင်ငံတော်အတွက်ဒီစားရေးမှာဒေါ်လာလေးကိုရင်းလေးစရာရှိတဲ့အတွက်ပြန်ဆိုင်ဖို့ကျွန်တော်တို့ကလိုအပ်ပါတယ
်။ဟုတ်ကဲ့ဆရာ။ဆရာဒီဝင်းစားအတွက်ကစဘာကနောင်ရည်အတွက်စိတ်ပူပါတယ်မကြခင်ကာလတွေမှာအခက်အခဲတွေကြုံရဖို့ရှိတယ်။ရှိတဲ့အခါကျတော့စိုက်ပျိုးရေးပညာရှင်တယောက်အနေနဲ့ပေါ့နော်ဆရာဘာတွေလုပ်ဖို့အကြံပေးချင်ပါလဲဆရာ
။လောကကျွန်တော်တို့ကနိုင်ငံတော်အနေနဲ့ကဒီဒီသားတွေမှာအဓိကလက်သမားတွေမှာမျိုးစွာမရှိဘူးအလုံးကဒီလက်လို့ပြေးရတဲ့အတွက်ရေရေတန်းတွေတွေးအောင်ပြေးရတဲ့မျိုးစွာတဲ့ချင်းမရှိတဲ့မျိုးစွာလုံးဝမရှိဘူးဒီမရှိတဲ့အတွက်ဒီရေကြကြချင်းမှာမျိုးစွာအလုံးလောက်ပြေးနိုင်ဖို့ကိုနိုင်ငံတော်အနေနဲ့ရေဖုတ်ခံတဲ့အနည်းဆုံးတွက်ထားတဲ့တိကျသမား9တန်းအတွက်ဒေကောက်တစ်ထင်းလုံးနဲ့တင်းပေါင်းတိကျသမား9တန်းကိုဘလို့ရှာဖွေပြီးတော့စံပို့ပေးမလဲဆိုတော့အစီအမံတွေရှိဖို့လိုတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကဒီရေဖုံမဖုံးခံရတဲ့ကျောင်းမလေးတိုင်းက60စင်ကိုင်မတရားပဋိကြီးမြို့နယ်တွေကစပားတွေဒီအရောက်တိုင်းမှာရှိတဲ့ရေမဖုံးခံရဝခမအိမ်မဲမြောင်းမြမူပင်ကျက်လက်ဘုကလေးသတ်သတ်ဒီရေမဖုံးခံတဲ့မြို့နယ်ကစပဝန်းစာလောင်ထားတဲ့တဲသမားတွေတစ်ထဲကနေရောမှတက်တန်းတိုးတဲ့စပားတွေ90ကနေ110ရှိတဲ့စပားတွေကိုချက်ချင်းနိုင်ငံတော်အနေနဲ့စီမံအနေနဲ့ဝယ်ယူပြီးတော့ခါမှာဒီစီမံတစ်ခုစီမံကိန်းချပြီးတော့ချက်ချင်းရေမြုပ်တဲ့ဒေသတွေမှာပြန်ဆိုင်နိုင်ဖို့ကိုလုပ်မှတာလေနှစ်ကတ်မှာကျွန်တော်ဆန်ပူလုပ်မှုကရှိမှဖြစ်တယ်ဒါကြောင့်မို့ဒါကိုအရေးတူနဲ့နိုင်ငံတော်အနေနဲ့လုပ်ဖို့လိုတယ်ဆိုတာကိုကျွန်တော်ဒါအကြံပြုလိုပါတယ
်ဟုတ်ကဲ့ဆက်မျိုးစပားကိုအချိန်မီဝေးပေးဖို့ပေါ့နော
်အချိန်မီခင်ဗျချက်ချင်းကိုကျွန်တော်တို့ကဒီမျိုးစပားဆိုတာကိုရေကြကြချင်းဆိုင်မှာဘာကြောင့်လဲဆိုတော့ကျွန်တော်တို့စိုက်ချိန်ကဒီတရင်ကျိုးဒေသမုံကကြီးသွားပြီးခုကကျွန်တော်ဝါကောင်းလားဆိုတော့ကျွန်တော်တို့ကနောက်ပိုင်းမှာ3လလောက်ပဲရှိရတဲ့ဒီ3လလောက်တန်းရှိတဲ့စပားမရရင်လည်း4လ110လောက်ရှိတဲ့900 110လောက်ရှိတဲ့စပားတွေကကျွန်တော်တို့ဒီဘက်မှာရှိပါတယ်ဒါတွေကိုရအောင်ရှာပြီးတော့တန်းတူတဲ့စပားတွေရအောင်ရှာပြီးတော့တောင်းတွေကိုဖြန့်ပေးမှဆိုလို့ရှိရင်တော့အဆင်ပြေနိုင်ပါတယ
်ဆုံးရှုံးခဲ့ရတဲ့စပားတွေပြန်ပြီးကာမိအောင်အမြန်စိုက်ပျိုးဖို့လိုအပ်နေချိန်မှာတဘာဝကအဆင်ပြေအောင်ဖန်တီးပေးတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ
်ဒီဘက်ကကြည့်မှဆိုလို့ရှိရင်ကျွန်တော်တို့ကနှုံးဖုံးတာဖြစ်တဲ့အတွက်ဒီရေညှုပ်တာဖြက်စီးတဲ့သဘောတရားရှိတော့လေကောင်းတကပြန်ပြီးတော့ကြည့်မယ်ဆိုရင်အများသောဖြင့်နှုံးနေဖုံးတာများပါတယ်ဒီနေရာဒီမှာပြန်ဆိုင်မယ်ဆိုရင်ထွက်ကြတယ်တမန်အထွက်တယ်ပို့ပြီးတော့တိုးထွက်เสียရှိတယ်ဒါကတော့အစိုးရရနဲ့အကောင်ရတဲ့လက္ခဏာဖြစ်ပါဒါကြောင့်မလို့မဖြစ်မနေပြန်ဆိုင်ဖို့ပဲလိုပါတယ်ဒီသမ ्या တော့အားလုံးနှုံးနေဖုံးတာဖြစ်တဲ့အတွက်ရပါဆိုင်ပြွေးမှာအခုကိုအချိန်ပြည့်တဲ့အနေအထားမဖြစ်ပါဘူ
းဆိုင်ပြွေးပညာရှင်ဒေါက်တာထွန်းရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါချင်းနောက်တစ်ပတ်မှာပြန်ပြီးဆုံကြ
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမနက်6:00နာရီနေ့9:00နာရီအထိလိုင်းဒိုမီတာ24 32 39တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေပြီးဆုံးတော့မှာပါအဲ့ဒီအစီအစဉ်မတိုင်မှာအခုတော့သတင်းအချင်းချုပ်ကိုကိုအောင်ကတင်ပြပါမယ်
ဒီနျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုတွေရှိနေတဲ့အမေရိကန်ဂျူးတွေကိုသမ္မတဘရက်အိုဘားမားကအွန်လိုင်းကနေတင်စကားပြောဆိုဖို့ရှိနေပါတယ်။အခုလိုအွန်လိုင်းကနေတွေ့ဆုံစကားပြောနိုင်ဖို့အဓိကဂျူးအဖွဲ့အစည်းကြီးနှစ်ခုကစီစဉ်ခဲ့တာဖြစ်ပြီးသူတို့အနေနဲ့ဟိုရုံးကတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတာညာဟု၊နောက်ဒီအမေရိကန်ဆိုင်းအင်ဝန်ကြီးအာနက်စ်မိုနစ်စတိုနဲ့လည်းအွန်လိုင်းကနေတင်တွေ့ဆုံနိုင်အောင်စီစဉ်ခဲ့ပူပါတယ်။ဟန်ဂရီနိုင်ငံရဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဩစတြေးလျနယ်စပ်အနီးအဝေးပြေးလမ်းမပေါ်ကထရက်ကားထဲမှာလူ82ဦးအသက်ရှူမွန်းချက်သေဆုံးခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဆက်ဆက်နေတဲ့တန်တရားရှိသူ3ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောပါရယ်ဒီထဲက2ဦးကဘူလ်ဂေးရီးယားနိုင်ငံသားတွေဖြစ်ပြီးတော့ကျန်တဦးကတော့ဟန်ဂရီနိုင်ငံသားလက်မှတ်ကင်ဆောင်ထားတယ်လို့အာဏာပိုင်တွေကဒီကနေ့မနက်ပိုင်းမှာပြောဆိုတာပါအစောပိုင်းကတော့တည်ဆုံသူအရေအတွက်ဟာ20ရာနေ50အတွင်းသာရှိမယ်လို့ခန့်မှန်းထားပေမဲ့ဒီကနေ့မှာတော့တည်ဆုံသူ82ဦးထိရှိလာတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ပါကစ္စတန်နိုင်ငံဟာတနစ်ကိုနျူကလ িয়ার ဘုံးအလုံး20လောက်ထုတ်လုပ်နေတယ်လို့အစိုးရကန်ဆာသစ်တစောင်းမှာဖော်ပြထားပြီးဒါဟာဆယ်စုနှစ်တခုအတွင်းတတိယကမ္ဘာအကြီးဆုံးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံဖြစ်လာတာပါအမေရိကန်ခြေစိုက်မူဝါဒရေးရာအကြံပေးအဖွဲ့တစ်ဖွဲ့ကပါကစ္စတန်နိုင်ငံဟာနျူကလ িয়ার ဒုံးကျည်ထိပ်ဖူးပေါင်း350တန်းမနည်းကိုပိုင်ဆိုင်ထားနိုင်ကြောင်းပြောဆိုထားပါရယ်Apple company အနေနဲ့အသစ်ထုတ်လုပ်မှုတစ်ခုကိုရှေ့လ9ရက်နေ့မှာကြေညာမယ်လို့ ပြောဆိုလိုက်ပါတယ်ဒီအသစ်ထုတ်လုပ်မှုတွေပေါ့အထူးရှုပ်ဝှက်ထားလိရှိပြီးလူကြိုက်များ iPhone အသစ်တွေထုတ်တာနဲ့နာမည်ကြီးလာတဲ့ Apple Company ကဘယ်လိုပစ္စည်းကိုကျင်ကြမယ်ဆိုတာကိုတော့အတိအကျမပြောသေးပါဘူးခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်ပြောပြသွားတာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုဝင်းခန့်မောင်ဖြစ်ပြီးအတန်လှင့် engineer ကတော့ Glenn Von Galio ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00 ထိ line meter 24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်တော်ရရှိနေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.